Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်များခင်ဗျာ VOA American တန်ရဲ့2024ခုနှစ်ဇန်နဝါရီလ25ရက်ကြာတာရင်းညစီစဉ်နေကို Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိစပြီးတော့တိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ line မီတာ192532အပြင် VOA ရဲ့ Facebook website နဲ့ YouTube ကနေလည်းတစ်ချိန်တည်းထုတ်လွှင့်ခြင်းအတွင်းတိုက်ရိုက်နားဆင်ကြည့်ရှုနိုင်ပါပြီဒီညအစီအစဉ်မူကတော့ကျွန်တော်ဝင်းမြန်ပါ
မင်္ဂလာညချမ်းပါရှင် VOA ပရိသတ်များအားလုံးကျန်းမာပေးခင်ကြပါစေကျွန်မခင်ပြူထွေးပါပြီးခဲ့တဲ့အောက်တိုဘာ9ရက်နေ့ကအစ္စရေးကိုဟာမတ်တွေအကြမ်းဖက်တိုက်ခိုက်ခဲ့တဲ့ဖြစ်ရပ်မှာဟာမတ်ကိုထောက်ခံနေတဲ့ကာတာမှာလည်းတာဝန်ရှိတယ်လို့အစ္စရေးဗန္ဒာရေးဝန်ကြီးကဆွဆွဲပြောဆိုပါရယ်မြန်မာပါဝင်ကမ္ဘာတဝန်းမှာပြီးခဲ့တဲ့အနှစ်20အတွင်းဒီမိုကရေစီစနစ်ပိုပြီးတော့ဆုတ်ယုတ်ကျဆင်းလာတယ်လို့ Freedom House လူခွင့်ရေးအဖွဲ့ကြီးကပြောပါရယ်နောက်လာနေချီတိုက်ပွဲပြင်းထန်နေတဲ့ရခိုင်ပြည်နယ်မြောက်ပိုင်းကပေါက်တော်မျိုးကိုတော့အပြည့်အဝထိန်းချုပ်လိုက်နိုင်ပြီလို့ရခိုင်တပ်တော် AA ကကြေညာပါတယ်ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုဝင်းမင်းနဲ့အတူပြောပြပေးသွားပါမယ်ရှင
်ဟုတ်ကဲ့ပါမခင်ချူထွေးအခုလိုသတင်းတွေပြီးမှာတော့ဒီညစိတ်ဝင်စားစရာအကောင်းဆုံးသတင်းပေးပို့ချက်တွေထဲမှာဆိုရင်ဒေါ်ဆန်းစုကြည်နေအိမ်လေးလံတင်ရောင်းချဖို့တရားရုံးကအမိန့်ထုတ်လိုက်ပါတယ်နောက်ရှမ်းပြည်နယ်တောင်ပိုင်းကစီဆိုင်နဲ့နောက်မြောက်ဘက်ကနတ်ဖက်ကမှာမြို့တွေသိမ်းကြတာကိုဒီစီဆိုင်မြို့ကိုစောင့်ကြည့်နေတဲ့ဒေသခံက
ဒီစကားတော့ပြီးတော့ဒီပြည်ဟာလေးနှစ်လေးနှစ်လေးနှစ်ကိုမကြမ်းဘူးပေါ့။ဒီရောက်ွက်ပေးမှတန်တာကျမတို့မင်းများအပြီးပြီးတော့လာထောက်ပါကလေးဒီချိတိုင်းကိုရှိနေ
။နောက်စကိုင်းတိုင်းမှာတော့ဒေသခံကာကွယ်ရေးအဖွဲ့ဝင်တချို့တပ်ဖြတ်ခံခဲ့ရပါတယ်။အခုလိုသတင်းသွားတွေအပြီးမှာတော့ကျတာရင်းညာပတ်စင်ကဏ္ဍတွေဖြစ်တဲ့ဥအောင်ခင်ရဲ့မြမရေးသုံးသက်ချက်နောက်ကျမ်းမာရေးနဲ့တိုင်းရင်သတင်းလွှာတွေကိုစက်တိုင်းနားဆင်ကြည့်ရှုရမှာပါ။အခုရင်ဆုံးတော့ထေတဲ့ရောက်သတင်းတွေကိုမခင်ဖြူထွေးနဲ့ပဲပြောပြပေးပါမယ်ခင်ဗျာ။
ဟမတ်စ်ရီကအစ္စရေးကိုပြီးခဲ့တဲ့အောက်တိုဘာလ9ရက်နေ့ကဝင်ရောက်တိုက်ခိုက်ခဲ့တဲ့ဖြစ်ရပ်အတွက်ကာတာနိုင်ငံမှာတာဝန်ရှိတယ်လို့အစ္စရေးလက်ရာစွန်းရောက်ဗန္ဒာရေးဝန်ကြီးဘီဇလက်စမော်ထရစ်ကဆွဆွဲပြောဆိုလိုက်ပါတယ်။ကာတာဟာဟမတ်စ်ကိုဖမ်းထားတဲ့တရားခံတွေပြန်လွှတ်ရေးအဓိကဂျားဝင်ဆောင်ရွက်ပေးနေတဲ့နိုင်ငံဖြစ်ပါတယ်။တရားခံတွေအရေးပြည်လည်ဖို့ဆောင်ရွက်တဲ့နေရာမှာကာတာနိုင်ငံရဲ့ဂျားဝင်ဆောင်ရွက်ပေးမှုကပြဿနာရှိတယ်လို့ဒီတရားခံတွေရဲ့မိသားစုတွေနဲ့တွေ့ဆုံချိန်မှာအစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နတန်ယာဟူးကပြောကြားနေတဲ့အသံဖိုင်ထွက်လာခဲ့ပြီးတဲ့နောက်မှာပဲဝန်ကြီးစမော်ထရစ်ကအခုလိုပြောကြားလိုက်တာဖြစ်ပါတယ်။ကာတာနိုင်ငံဟာဟာမတ်စ်တွေကိုထောက်ခံအားပေးနေတာဖြစ်တယ်လို့ဖြစ်တာကြောင့်မလို့အစ္စရေးနိုင်ငံသားတွေကိုဝင်ရောက်တိုက်ခိုက်မှုမှာလည်းအများကြီးတာဝန်ရှိတယ်ဆိုပြီးဝန်ကြီးစမော်ထရစ်က X လူမှုကွန်ရက်မှာရေးသားလိုက်တာပါ။ဒါအပြင်ကာတာနိုင်ငံဟာအကြမ်းဖက်လုပ်ငန်းတွေကိုချောက်ခံနေပြီးဗန္ဒာရေးအရလည်းပံ့ပိုးပေးနေတဲ့နိုင်ငံဖြစ်တယ်လို့သူကပြောပါရယ်အနောက်အုပ်စုနိုင်ငံတွေကလည်းကာတာနိုင်ငံနဲ့နီးစပ်တဲ့ဆက်ဆံရေးရှိကျင်ကြတဲ့အတွက်ကြောင်သူတော်လိုဟန်ဆောင်နေကြတာလို့ဝန်ကြီးစမော်ထရစ်ကပြောဆိုသွားပါရယ်ဒီတော့အတွင်းမှာပဲအစ္စရေးကဂါဇာတောင်ပိုင်းခန်ယူနစ်မြို့ကိုအရှိန်မြင့်ထိုးစစ်ဆင်နေတာမှာလေကြောင်းကတိုက်ခိုက်တာအပြင်မြေပြင်ထိုးစစ်တွေကိုလည်းကျွမ်းမြင့်လှုပ်ဆောင်နေတာကြောင့်ဒီကနေ့မှာအရက်သားတွေဒါဇင်နဲ့ချီတိတ်ဆုံးခဲ့ရတယ်လို့ဟာမက်စ်အဖွဲ့ကပြောပါရယ်အောက်တိုဘာလ9ရက်နေ့ကအစ္စရေးတိုက်ခိုက်မှုကိုဥဆောင်စစ်ဆင်ခဲ့သူလို့ယူဆထားတဲ့ဟာမတ်စ်အဖွဲ့အကြီးအကဲယာယာစင်ဝါဇာတိမျိုးဖြစ်တဲ့ Khan Yunis ကိုသူတို့တပ်ဖွဲ့တွေကဝိုင်းချပြီးပြီလို့အစ္စရေးစစ်တပ်ကပြောပါရယ်ရှင
်။ရုရှားစစ်လေရင်ပြတ်ကျခဲ့တဲ့ပေါ်ကုလလုံခြုံရေးကောင်စီတွေ့ဖို့ရှိနေခြင်းယူကရိန်းကရုရှားရင်လည်ချက်စေရုံကိုတိုက်ခိုက်ခဲ့ပါတယ်။ရုရှားနဲ့ယူကရိန်းရဲ့ဆက်အနီးမှာရုရှားထောက်ဖို့စစ်လေရင်တစီပြတ်ကျခဲ့တဲ့ကိစ္စနဲ့ပတ်သက်လို့ကုလသမဂ္ဂလုံခြုံရေးကောင်စီမှအရေးပေါ်စီဝတ်တရက်ဒီနေ့ကျင်းပဖို့ရှိနေချိန်မှာပဲရုရှားတောင်ပိုင်းကရေလက်ချက်စက်ရုံတစ်ခုကိုယူကရိန်းတပ်ဖွဲ့တွေကအဝေးထရိန်ဒရုန်းတွေနဲ့ညာလုံးပေါက်တိုက်ခိုက်ခဲ့ကြတာပါရုရှားစစ်တပ်ကိုလောင်စာထောက်ပံ့ပေးနေတဲ့ရေလက်စက်ရုံတွေကိုဆက်ပြီးတိုက်ခိုက်သွားမယ်လို့လည်းယူကရိန်းအစိုးရကပြောထားပါတယ်နောက်ဒီနှစ်နိုင်ငံနယ်စပ်ဘက်ဂရော့ဒေသမှာဗုဒ္ဓဦးနေ့ကရုရှားထောက်ပို့လျင်ပြတ်ကျရတာယူကရိန်းလက်ချက်ဖြစ်တယ်လို့ရုရှားကဆွဆဲထားပြီးဒီကိစ္စနိုင်ငံတကာစုံစမ်းစစ်ဆေးဖို့ရုရှားနဲ့ယူကရိန်းနှစ်ဖက်လုံးကတောင်းဆိုထားပါတယ်ပြတ်ကျသွားတဲ့လေရင်ပေါ်မှာနှစ်ဖက်အကျဉ်းသားအပြန်အလှန်လဲလှယ်အစီအစဉ်နဲ့လွှဲပြောင်းပေးမဲ့ယူကရိန်းအကျဉ်းသား65ဦးပါဝင်လူ84ဦးပါတဲ့အကြောင်းရုရှားကတော့ပြောထားပါတယ်ကုလသမဂ္ဂမှာဒီတစ်ပတ်တည်းကျင်းပမဲ့အစည်းအဝေးအတွက်တက်ရောက်ဖို့နယူးယောက်မြို့မှာရောက်နေပြီဖြစ်တဲ့ရုရှားနိုင်ငံသားဝန်ကြီးဆာဂျေးလာဗရော့ဖ်ကလည်းယူကရိန်းဟာအကြမ်းဖက်တိုက်ခိုက်မှုတွေကျူးလွန်နေတယ်လို့စစ်ဆေးထားပါတယ်ခင်ဗျာ
ကမ္ဘာတစ်ဝက်ပြိပက္ခတွေတိုးများလာနေတဲ့အချိန်မှာပဲဒီအာဖရိကတိုက်ကအမေရိကန်နဲ့ရင်းနှီးတဲ့ဒီမိုကရေစီနိုင်ငံတွေကိုခီးလှည့်နေတဲ့နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကန်ဟာဒီကနေ့မှာတော့ဖွံ့ဖြိုးဆဒီမိုကရေစီနိုင်ငံတစ်ခုဖြစ်တဲ့အန်ဂိုလာကိုရောက်ရှိနေပြီးတော့နိုင်ငံသားပူးပေါင်းဆောင်ရွက်မှုတွေတိုးမြင့်လှုပ်ဆောင်မဲ့ကိစ္စရပ်တွေဆွေးနွေးခဲ့ပါတယ်။စစ်အေးခေတ်ကာလအကျွေးအမေရိကန်နဲ့သဘောထားကွဲပြားမှုရှိခဲ့တဲ့အန်ဂိုလာနိုင်ငံဟာအင်းနီချင်းကိုကိုနိုင်ငံအတွင်းကအကြမ်းဖက်မှုတွေပပျောက်ရေးအတွက်အမေရိကန်နဲ့ပူးတွဲလှုပ်ဆောင်တာအပါအဝင်အမေရိကန်နဲ့ပူးပေါင်းဆောင်ရွက်မှုတွေပိုပြီးတော့ရှိလာနေတာပါဒီနေ့ဇန်နဝါရီလ25ရက်နေ့မှာတော့ဝန်ကြီးဘလင်ကန်ဟာအန်ဂိုလာတံပရာဂျောင်းလော်ရန်ကိုနဲ့တွေ့ဆုံခဲ့တယ်လို့နိုင်ငံသားရေးဝန်ကြီးတီတီအန်တိုနီယိုနဲ့လည်းပူးတွဲသတင်းစာရှင်းလင်းပွဲကျင်းပခဲ့ပါတယ်ကုန်းရပိတ်ဇမ်ဘီယာနိုင်ငံနဲ့ကိုကိုနိုင်ငံကနေတဆင့်အန်ဂိုလာစစ်ကမ်းကနေအတ္တလန္တိသမုဒ္ဒရာကိုဆက်သွယ်ပေးမဲ့အမေရိကန်တိစောက်နေတဲ့လီဘီဒိုစင်ကြံလမ်းမကြီးအတွက်အန်ဂိုလာကအဓိကခွင့်ဆက်နိုင်ငံဖြစ်နေတာပါ။ယင်းနဲ့ပိုင်ဆိုင်မှုပေါ်ကျွယ်ွားတဲ့အရင်ပေါ်တူဂီကိုလိုနီဟောင်းအန်ဂိုလာနိုင်ငံမြို့တော်လူန်ဒါကိုဝကြီးဘလင်ကန်မိတ္တပုတ်ထူးနေတုန်းကရောက်ရှိလာခဲ့တာမှာတော့သူတပ်ပုံတွေနဲ့သူ့ကိုကြိုဆိုကြောင်းရေးသားထားတဲ့စိုင်းပုတ်တွေချောင်ပြီးတခန်းတနာကြိုဆိုခဲ့ကြပါတယ်။ဝကြီးဘလင်ကန်ဟာသူ့ရဲ့အာဖရိကခေးစဉ်အတွင်းမှာအာဖရီကိုစ်နဲ့နိုင်ဂျီးရီးယားနိုင်ငံတွေကိုပါတွားရောက်ခဲ့ပြီးလက်ရှိရောက်နေတဲ့အန်ဂိုလာနိုင်ငံကနေဒေသဆန်လိုဂျိန်ဒီကနေ့နှောင်းပိုင်းမှာပြန်လည်ထွက်ခွာမှာဖြစ်ပါတယ်ရှင်။
မြောက်ကိုရီးယားနိုင်ငံကတော့ Christmas sign တုံးကြီးအစ်စ်တစ်ခုစမ်းသပ်ပစ်ခတ်ခဲ့တယ်လို့ဒီနေ့ထုတ်ပြောလိုက်ပါတယ်။ American ပြည်ထောင်စုနဲ့အင်္ဂလိပ်နိုင်ငံတို့နဲ့ဆက်ဆံရေးတင်မာနေချိန်မှာစီးစွန်းရည်ကိုတိုးချဲ့ပြီးအခုလိုစမ်းသပ်ပစ်ခတ်လိုက်တာပါ။နောက်ဘက်ကန်ယူဒန်ကျွန်းဆွယ်ပင်လယ်ပြင်တွေကိုမြောက်ကိုရီးယားဘက်က Christmas sign တုံးကြီးမြောင်များပစ်ခတ်ခဲ့တယ်ဆိုပြီးတောင်ကိုရီးယားစစ်တပ်ကပြောဆိုခဲ့ပြီးတဲ့နောက်မှာဒီလိုပစ်ခတ်တာကိုမြောက်ကိုရီးယားပိုင်သတင်းဌာနကထုတ်လွှင့်သွားတာပါ။တုံးကြီးဘလောက်ပြတ်ခတ်တယ်ဘလို့မျိုးစားနဲ့အသေးစိတ်ဆန်စစ်ချက်တွေကိုတော့တောင်ကိုရီးယားစီဥစည်းရာရှိချုပ်ကထုတ်ပြောခဲ့ခြင်းမရှိပါဘူး။နောက်မြောက်ကိုရီးယား CNN သတင်းဌာနကတော့ပူဝါဆဲလ် 331 မစ်ဆိုင်တုံးကြီးတက်ကိုစမ်းသပ်ပြတ်ခတ်ခဲ့တာလို့ကြေညာခဲ့ပါတယ်။နောက်ဒီထွင်စမ်းသပ်ဆဲကာလဖြစ်တဲ့အတွက်အခုလိုစမ်းသပ်တာကအင်္ဂလိပ်နိုင်ငံတွေရဲ့ငြိမ်းချမ်းရေးကိုချင်းချောက်ရမရောက်ဘူးလို့လည်းပြောပါတယ်ဒီမဆိုင်ဟာမဟာဗျူဟာမြောက်လက်လက်ဖြစ်ပြီးနျူကလ িয়ার လက်လက်တက်ဆင်ပစ်ခတ်ဖို့ရည်ရထားတယ်ဆိုတာမျိုးတော့ထုတ်ဖော်ကြေညာသွားခဲ့ပါတယ်ခင်ဗျာ
ဆိုပြလာတယ
် VOA American တန်ညာဘက်မြန်မာဘာသာအစီအစဉ်တွေကိုညာပိုင်း9နာရီကနေ10နာရီထိ5.19 kHz 1953ညာ5.25 kHz 1783ညာလိုင်းဒိုမီတာ32 kHz 9335တို့ဖြင့်စနေတနင်္ဂနွေမှာလိုင်းလမီတာ190 kHz 1509ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်။ဂျာတာရီနီညချန်အတွက်နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုဆက်ပြီးတော့ပြောပြပေးသွားပါမယ်ရှင်။မြန်မာနိုင်ငံအပါဝင်ကမ္ဘာ့ချွမ်းမှာလူခွင့်ရေးကိုကာကွယ်သူတွေနဲ့သတင်းတောက်တွေဖမ်းဆီးထောင်ချခံရပြီးတော့ပြီးခဲ့တဲ့2020အတွင်းမှာဒီမိုကရေစီစနစ်ပိုးပြီးတော့ဆုပ်ယုပ်ကျဆင်းလာခဲ့တယ်လို့ The Freedom House လူခွင့်ရေးအဖွဲ့ကြီးကဒီကနေ့အစင်ကစားထုတ်ပြန်ပါတယ်။ဒီနေ့အစင်ကစားမှာနီကာရာဂွာ၊တန်ဇေးနီးယား၊ထိုင်း၊တူနီရှား၊တူရကီနဲ့ဗင်နီဇွဲလားနိုင်ငံပေါင်း6နိုင်ငံရဲ့ပြီးခဲ့တဲ့2020အတွင်းဒီမိုကရေစီစနစ်ဆုပ်ယုပ်မှုတွေကိုအဓိကရေးသားထားပါတယ်။ကမ္ဘာတစ်ဝှမ်းမှာဒီမိုကရေစီစနစ်ကိုဆန့်ကျင်တဲ့အာဏာရှင်ခေါင်းဆောင်တွေပေါ်လာခဲ့ပြီးဝေဖန်သူတွေနဲ့အတိုက်ခံတွေရဲ့အတန်တွေတိတ်သွားအောင်ဖိနှိပ်မှုနီလန်ပေါင်းစုံကိုတုံးလာနေတဲ့အကြောင်းအစင်ကစားပူးတွဲရေးသားသူအေမီစလပဝစ်က VOA ကိုပြောပါတယ်။လွန်ခဲ့တဲ့18နှစ်စတိုက်ကမ္ဘာတစ်ဝှမ်းလူခွင့်ရေးနဲ့လွတ်လပ်မှုအခြေအနေဆုပ်ယုပ်ကျဆင်းလာတာကိုအစင်ကစားကမိမောက်ထုတ်ပြထားပါတယ်။မြန်မာနိုင်ငံဟာကမ္ဘာပေါ်ကလွတ်လပ်ခွင့်အကင်းမဲ့ဆုံး85နိုင်ငံထဲမှာပါဝင်တယ်ဆိုတာကိုလည်းအစင်ကစားမှာတွေ့ရပါတယ်။2021ခုနှစ်စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းနိုင်ငံရေးတိုက်ခိုက်တွေကိုဖမ်းဆီးထောင်ချခဲ့တာတည်တံစီရင်တဲ့အထိကြီးလေးတဲ့ပြစ်ဒဏ်တွေပေးခဲ့တာအပြင်တိုင်းရင်းသားလူမျိုးစုတွေရဲ့ရက်တည်မှုပုံစံကိုအတင်းအယားသုံးပြောင်းလဲဖို့ကြိုးစားလာတာတွေကိုထောက်ပြပါတယ်။တရုတ်နိုင်ငံရှီချင်းတိဘက်နဲ့မင်္ဂိုလီးယားအတွင်းပိုင်းဒေသတွေမှာတော့တိုင်းရင်းသားတွေရဲ့ရက်တည်နေထိုင်မှုနဲ့ရိုးရာအစဉ်လာတွေကိုတရုတ်ကွန်မြူနစ်ပါတီကအတင်းအဓမ္မပြောင်းလဲတာမျိုးတွေရှိခဲ့ပြီးမြန်မာ၊ Ethiopia နဲ့ Ukraine နိုင်ငံတွေမှာလည်းအလားတူခက်ဆင်ဆင်အင်အားသုံးပြောင်းလဲတဲ့ဖိနှိပ်မှုတွေရှိတာကိုအစင်ခန်းစာမှာရေးသားဖော်ပြထားပါတယ်ရှင်
။ရခိုင်မြောက်ပိုင်းပေါတော်မြို့ကိုတော့အပီးသိမ်းလိုက်ပြီးလို့အေးအေးရခိုင်တပ်တော်ကကြေညာလိုက်ပါတယ်။နှစ်လကြာမြန်မာစစ်တပ်နဲ့တိုက်ပွဲအပြင်းထန်ဖြစ်ပွားနေတဲ့ရခိုင်ပြည်နယ်မြောက်ပိုင်းပေါတော်မြို့ကိုအပြည့်အဝထိန်းချုပ်လိုက်ပြီးဖြစ်တဲ့အကြောင်းရခိုင်တပ်တော်ခေါ်အေးအဖွဲ့ကကြေညာလိုက်တာပါ။လူရေ2,000နီးပါးရှိပြီးကျေးရွာအုပ်စု50ကျော်နဲ့စတူဒန်area student မိုင်ပေါင်း400ကျော်ရှိတဲ့မြို့ဖြစ်တယ်လို့စစ်တွေမြို့နဲ့မလန်မကန်ရေမိုင်း16မိုင်ကွာကလဒန်မြစ်အရှိတ်ချက်မှာရှိတဲ့အရေးပါတဲ့မြို့ဖြစ်ပါတယ်။ပြီးခဲ့တဲ့ရက်ပိုင်းကတည်းကမြို့ထဲမှာ AA အဖွဲ့ကအလံတွေစိုက်ထူပြီး နယ်မြေရှင်းလင်းရေးတွေလှုပ်ဆောင်နေတဲ့ကြောင်းဒေသခံသတင်းတွေမှာဖော်ပြနေပါတယ်မြန်မာစစ်တပ်ဘက်ကလေကြောင်းကရောရေတပ်ကပါပစ်ခတ်တိုက်ခတ်ခဲ့ပြီးတိုက်ပွဲတွေကြားမြို့တွင်ဈေးနဲ့နေရာတော်များများကိုမိလောင်ပျက်စီးနေတယ်လို့လည်းဒေသခံတွေကပြောပါတယ်စစ်ကောင်စီဘက်ကတော့ဒီအခြေအနေနဲ့ပတ်သက်ပြီးတော့တုံ့ပြန်တာမရှိသေးပါဘူးပြီးခဲ့တဲ့2023ခုနှစ်အောက်တိုဘာလကလည်းလာကြတဲ့ကရခိုင်ပြည်နယ်အတွင်းအေအဖွဲ့နယ်မှာစစ်တပ်ကြားတိုက်ပွဲတွေပြင်းပြင်းထန်ထန်ဖြစ်နေပြီးစစ်ကောင်စီဘက်ကကင်းစခန်းတွေအတော်များများလက်လွတ်ဆုံးရှုံးခဲ့ရတယ်လို့တိုက်ပွဲတွေကြားနေရာစွန့်ခွာထွက်ပြေးသူတွေလည်းသိမ်းနေချီရှိနေပါတယ်ခင်ဗျာ
ထိုင်ဝမ်ကိုရောက်နေတဲ့အမေရိကန်ပါတီကြီးနှစ်ရက်စလုံးကလွှတ်တော်ကိုစရီပါတဲ့အဖွဲ့ကတော့ထိုင်ဝမ်ကိုဆက်ပြီးတော့ထောက်ခံပေးသွားမယ်အကြောင်းဒီကနေ့မှထပ်လောင်းပြောကြားလိုက်ပါတယ်တရုတ်ပြည်မှကြီးနဲ့ပေါင်းစည်းရေးကိုမလိုလားပဲတီးခြားလွတ်လပ်တဲ့ထိုင်ဝမ်ကျွန်းအဖြစ်ဆက်လက်တည်ရှိရေးကိုလိုလားတဲ့ဒီမိုကရက်တစ်တိုးတက်ရေးပါတီ TPP ကပြီးခဲ့တဲ့ဇန်နဝါရီလ13ရက်နေ့ကကျင်းပတဲ့ရွေးကောက်ပွဲမှာအနိုင်ရခဲ့ပြီးတဲ့နောက်အမေရိကန်ကွန်ဂရက်စ်လွှတ်တော်ထိုင်ဝမ်ရေးရအဖွဲ့ဒီဥက္ကဋ္ဌဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့ထိုင်ဝမ်ကိုပထမဆုံးချိန်သွားရောက်တာဖြစ်ပါတယ်အမေရိကန်ရဲ့အထူးကပြိုင်ဘက်တရုတ်နိုင်ငံကတော့ထိုင်ဝမ်ကျွန်းကိုလက်အောက်ခံအဖြစ်တမတ်ထားပြီးထိန်းချုပ်ဖို့အတွက်ကြိုးစားနေတာပါTPP ပါတီကလိုင်ချင်တီသမ္မတအဖြစ်ရွေးကောက်တင်မြောက်ခံရတဲ့ကိစ္စကိုတရုတ်ဆိုရကအပြင်းထန်ကောက်ကွက်ချပြီးအရင်လိုပဲထိုင်ဝမ်ဆိုရနဲ့ထိတွေ့ဆက်ဆံမှုလုပ်မဲ့ပုံမတွေ့ရပါဘူး2016ခုနှစ်ကချိုင်အင်ဝမ်ထိုင်ဝမ်သမ္မတအဖြစ်နဲ့ရွေးကောက်တင်မြောက်ခံခဲ့ရပြီးကတည်းကတရုတ်အစိုးရဟာထိုင်ဝမ်နဲ့မဆက်ဆံဖို့မူကိုကျင့်သုံးလာခဲ့တာဖြစ်ပါတယ်ထိုင်ဝမ်ကျွန်းကိုအမေရိကန်ရဲ့ထောက်ခံမှုဟာခိုင်မာပြီးစစ်မှန်တဲ့ပါတီကြီးနှစ်ရက်စလုံးရဲ့ထောက်ခံမှုဖြစ်ပါတယ်လို့ Florida ပြည်နယ်ကုစားပြုလွှတ်တော်အမတ် Mario Diaz Ballet ကပြောဆိုပါတယ်ရှင
် Saudi Arabia မှာတော့နှစ်ပေါင်း80ကျော်အတွင်းမှာအရက်ဆိုင်တဆိုင်ကိုပထမဆုံးအကြိမ်ဖြစ်နဲ့ဖွင့်လှစ်လိုက်ပါပြီအဲ့ဒီရက်ဆိုင်ကို Saudi နိုင်ငံမြို့တော် Riyadh မှာဖွင့်လှစ်ခဲ့တာဖြစ်တယ်လို့ရက်ဆိုင်ကိုလူကိုယ်တိုင်တွားရောက်ခဲ့တဲ့တန်တမန်တူကမနေ့ဗိုလ်တူနေ့က AP သတင်းဌာနကိုပြောလိုက်တာဖြစ်ပါတယ်အခုလိုမျိုးရက်ဆိုင်ဖွင့်ဝင်ပေးလိုက်တဲ့အတွက်တချင်းကအလွန်ကိုရှေးယူဆွဲဆန်တဲ့ဘုရင်နိုင်ငံဖြစ်ပြီးအစ္စလမ်ဘာသာဝင်တွေရဲ့အထွတ်မြတ်ထားရာ Saudi နိုင်ငံကိုလူမှုရေးရာတင်းကျပ်ထားတာတွေကိုရှော့ပေါ်ပြီးတော့ပို့ပြီးတော့လွတ်လပ်ခွင့်ပေးလာတာဖြစ်ပါတယ် Saudi နိုင်ငံရဲ့အင်ရှေ့မင်တာမိုဟာမက်ဘင်ဆာမန်ကဆော်ဒီနိုင်ငံကိုရေနံစိမ်းအပေါ်မိခိုနေရတဲ့နိုင်ငံအဖြစ်ကနေဖြည်းဖြည်းချင်းစွန့်ခွာပြီးကမ္ဘာလှည့်ခီးသွားတွေနဲ့စီးပွားရေးချက်ချကြတဲ့နေရာဖြစ်ပြုလုပ်ဖို့ရည်ရွယ်ထားတယ်လို့ဆိုပါတယ်ဒီရက်ဆိုင်ကတော့မွတ်စလင်မဟုတ်တဲ့တန်တမန်တွေအတွက်ပဲကန့်သက်ထားပြီးဒီရက်ဆိုင်ဟာရီယတ်မြို့ကတန်တမန်ရပ်ကွက်ကစူပါမားကတ်ဆိုင်ကြီးဘေးမှာဖွင့်ထားတာဖြစ်တယ်လို့လည်းအမည်မဖော်လိုတဲ့တန်တမန်ကပြောပါတယ်ဒီဆိုင်ဟာနိုင်ငံတကာလေဆိပ်တွေမှာအခွန်ပေးဆောင်စရာမလိုတဲ့duty free sign တွေကိုအဆင့်မြင့်ထားတဲ့ sign နဲ့ဆင်တယ်လို့လည်းသူကပြောခဲ့ပါတယ်ခင်ဗျာ Direct from Washington The Voice of America VOA VOA American တန်ရဲ့ဇန်နဝါရီလ25ရက်စတရွေးညသတင်းတွေကိုမက်ခင်ဖြူထွေးနဲ့ကျွန်တော်ပြောပြပေးခဲ့တာပါအခုတော့စိတ်ဝင်စားစရာအကောင်းဆုံးသတင်းပေးဖို့ချက်တွေစက်တိုက်ပါပထမဆုံးကတော့ဒေါန်ဆန်းစုကြည်နေအိမ်လေလံတင်ရောင်းချဖို့တရားရုံးအမိန့်ထုတ်လိုက်တာပါနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါန်ဆန်းစုကြည်ရဲ့တက္ကသိုလ်ရေးဌာနနေအမှတ်54ကိုလာမယ့်မတ်လ20ရက်မှာလေလံဆွဲသွားဖို့ပြင်ဆင်ထားတယ်လို့တရားရုံးနဲ့နှိစက်သူတွေကပြောလိုက်ပါတယ်ကျပ်ငွေသိန်းပေါင်း33,500နဲ့လီလန်တင်ပြစ်မယ်လို့ကမာယုတ်တရားဝန်ကလည်းအမိန့်ချလိုက်တာဖြစ်ကြောင်းတရားဝန်နဲ့နှိစက်သူတွေစီကသိရပါတယ်ဒီသတင်းရန်ကုန်ကပေးပို့လာတာကိုအလိမ်မာပြောပြပေးပါဦးခင်ဗျာ
အမှန်54တက္ကသိုလ်ရိပ်သာလန်းဆိုရင်ရန်ကုန်ကဒေါက်ဆန်းစုကြည်ရဲ့လိပ်စာအဖြစ်ကဘာကသိကြပါတယ်မတ်လ20ရက်နေ့မှာဒီအိမ်ကိုကြက်ငွေသိန်းပေါင်း33,500နဲ့လေးလံပြစ်ဖို့ကမာယုတ်တရားရုံးဘက်ကအမိန့်ချမှတ်ခဲ့တာဖြစ်တယ်လို့နှိစက်သူတွေစီကနေသိရပါတယ်လက်ရှိအခြေအနေမှာတစ်ဖက်သက်လေးလံပြစ်တဲ့သဘောဖြစ်နေတယ်လို့မတရားဖိနှိပ်မှုတစ်ခုဖြစ်တယ်လို့ဝါရီရှင်နေကြီးဦးကြည်ပြေကတော့အခုလိုသုံးသပ်ပါတယ်
တကယ်ကြတော့အဲ့ဒီအမှုကတရားရုံးချုပ်စီနိုင်ပြီးသားကိုအဲ့ဒီအမှုပြန်ဖွင့်ခိုင်းပြီးတော့အထူးခုံရုံးနဲ့ပြန်ပြီးတော့အောက်ဆန်းဦးကိုအနိုင်ပေးလိုက်တာဘူးအဲ့ဒီနေရာစာမတရားမှုကတော့စတော့တာပဲလေကျွန်တော်တို့ခေါင်းကပါလီမန်တုံးကိုတတိပြန်ချီဦးတန်းစိန်ကနေပြီးတော့ပြောတဲ့စကားရှိတယ်အင်းရလာမှရှိတဲ့အခုဒေါက်ကြီးတွေအိမ်တဲ့ခြံကဝေချုပ်အောင်ဆန်းဇာပတာကော်မတီရရမုံငွေတွေနဲ့ဝဲပေးထားတာဒါမှမဟုတ်နိုင်ငံတော်ပိုင်ပစ္စည်းဖြစ်တယ်တကယ်လို့အများပိုင်ပစ္စည်းတွေဝဲထားတာကိုအဲ့ဒီပစ္စည်းတွေကိုစိုးရဖြစ်ဖြစ်ဘာအစိုးရဖြစ်ဖြစ်အဲ့ဒီအစိုးရကလုံမယ်ဆိုရင်သူလည်းအပကတော့လုံးတယ်အ And don't they lose you? They are so much here. I don't know. I'm not going to see London and they don't sound saying they got it. They don't challenge me. Every little piece you wear it, do it. I'm not going to pull money. Don't let sound saying they got it. They don't challenge me. I don't see that. Uriah, Damalo, Dabojo, Osan, Zabana comedy, Yamon, Webitare. You see that to them. You look for me, she would look in the world. And you go here about it, yeah?
Leila the body are yayo, Ubri by yayo, Leshi by side hare, draws a suji go die, Leila jagizego, but a bazo did yayama pipare. Be it, Uausa Ubaga did ya biro, pit the pitide, jagin say de yapo, de ayo baga dumba baby ma, a culo de ya mama. Tabibet Leshima draws a suji baga de yawi, Leila jagizzi, did ya tara machidalo, draws a suji a shinny rimale, draws a suji net de yawi, dresso wimayagema, a culo lila debo sobia kayara pipare. Leila kisane patalo, a jinja candiare, draws a suji gurai bama beti debu lule, nisa to riga piovare. Lila the body aya, a kutama like the Lila si aboma, draws a suji baga gagwame suye, a sense de ayo de gagwan libare. Sakosi baga, draws a suji shine rego, mediago piejae, town chamelo, ubre toga da taramo, leshi itinima, draws a suji shine rebaga, balu dopiamle, balu sella los amle, surabatia de bau. Draws a suji tete makayage etema, draws a suji baga di ego, piada ru lopo, segu shide dao, nisa duri baga piozu tavare. Let how da kunema, draws a suji ago uang sa uga, ne ego amwe kwewe yulo dao, de ayo ma shao tage vare. Let how sata kunemaro, di ego draws a suji de, uang sa uro. Layout que you bought me tatarago, uau sa ubaga, a majigo, draws a sujiga yapiro, uau sa uga, piopian nere, a yadego yalo, metinata pipiro, ego lila de que you may subiro, uau sa ubaga, diayo assisted tama diaswe shall lake mare, dilo diaswe shall takerago, diayo assisinga, lamaka be taketlo, a yuga denagule, that town sashikunema. Nebiro ma shide, Birausu dia ludo dia tuji, go upare, Sony co yoga beta gabi piapare. Tabibe any apoema usandu appear bawine, Birausu dia tuji tosigo, Uau sauga tama biro, la tausago kune a drema, a two shalwa, de duengeama. Biausu dia ludoga, mula so biatago pibido, Uau sao shall target it die, chanet ne go lila pibido, Quewe you book quib you down, La town la san la cule, August la la sane anima, Bianle a may target bare. Dilo a may target ago, Lame match lama a gaunt hair pobo, a culo piercing the ale pibare.
Don San Suji, ne lilantin young chabu dia young a main toledago, a lame up jabia pigaraba, a cura. ရှမ်းပြည်နယ်မြောက်ပိုင်းကဆမ်းပြည်နယ်တောင်ပိုင်းကစီဆိုင်နဲ့မြောက်ပိုင်းကနှစ်ဖက်ကမှတိုက်ပွဲတွေပြင်းထန်လာတာပါရှမ်းပြည်နယ်တောင်ပိုင်းစီဆိုင်မြို့မှာ PNLA
ကိုစံကြောထွန်းပြပြပေးပါအောင်ခင်ဗျရှမ်းပြည်နယ်တောင်ပိုင်းပို့ဥကိုပိုင်အုပ်ချုပ်ခွင့်ရဒေသရှိစီဆိုင်မြို့မှာဗုဒ္ဓနေ့ညနေပိုင်းကစတင်ပြီးတိုက်ပွဲဖြစ်ပွားခဲ့တာပါတိုက်ပွဲဖြစ်ပွားခဲ့တဲ့နောက်မှာ PNLA ပို့အမျိုးသားလွတ်မြောက်ရေးတပ်ကစီဆိုင်မြို့မှာရဲစခန်းကိုသိမ်းယူခဲ့တယ်လို့တိုက်ပွဲတွေဆက်လက်ပြင်းထန်နေပြီးလေကြောင်းတိုက်ခိုက်မှုကြောင့်အရက်သားထိခိုက်ဒ စီဆိုင်မြို့မှာစစ်ကောင်စီရဲ့ခမာယ၄နှစ်၃နဲ့ခမာယ၄နှစ်၄တရင်နှစ်ရင်အခြေစိုက်ထားတာဖြစ်ပါတယ်။မနေ့ကနဲ့ဒီနေ့ပါဆိုလေကြောင်းကတိုက်ခိုက်တာ၁၀ကျင်းခန့်ရှိနေပြီဖြစ်ကြောင်းဒေသခံတွေကပြောပါတယ်။တိုက်ပွဲကြောင့်စစ်ဆောင်ရသူတွေဟာစီဆိုင်မြို့ခံတွေအပြင်ကရင်နီ၊ကယားပြည်နယ်ကတိမ်းရှောင်လာတဲ့စစ်ဆောင်တွေလည်းပါဝင်တာဖြစ်ပါတယ်။ကရင်နီစစ်ဆောင်တွေဟာစီဆိုင်မြို့ကနေထပ်မံတိမ်းရှောင်အောင်မှာတွေ့ကြုံနေရတဲ့အခက်အခဲကိုလည်းသူကအခုလိုဆက်ပြောပါတယ်
။စစ်ဆောင်တွေကအခုဘယ်ကိုပြေးလို့ဘယ်ကိုသွားရမှမသိတော့ပေါ်မယ်ဆိုရင်တော့အခုလောဆယ်သူတို့အခက်အခဲဖြစ်နေတာကတော့ဒီဇေယိစကားကြီးเนาะဘယ်နေရာတော့ကြမှာလဲဆိုတာဥပ္ပိချက်မရှိဘူးဘယ်လိုလုပ်ဖြစ်နေလဲစီဆိုင်ကလူတွေကလည်းသူနိဆိုင်ရနိဆိုင်ရမျိုးတွေကြောင့်ဖွဲ့ကြတယ်ဒါပေမဲ့ဒီစောင်းစကားမှရှိတဲ့ဒုက္ခတွေတွေဆိုတော့အဆင်ပြေတဲ့လူတော့ဖွဲ့နိုင်တယ်အဆင်မပြေတဲ့လူတော့တော်တော်လေးကိုခက်ခဲဖြစ်နေတယ်
မနေ့ကနဲ့ဒီနေ့ပါဆိုလေကြောင်းကတိုက်ခိုက်တာဆက်ကျင်ခန့်ရှိနေပြီဖြစ်ကြောင်းဒေသခံတွေကပြောပါတယ်စစ်ဆောင်အရေးကိုကူညီဆောင်ရွက်နေသူတို့ကတော့စီဆိုင်မြို့မှာစစ်ဆောင်2000ခန့်ရောက်ရှိနေပြီးမြို့ပေါ်6ရပ်ကွက်နဲ့အနီးအနားကျေးရွာတွေကပါဆိုရင်လူသိမ်းနဲ့ချီပြီးထွက်ပြေးနေရတယ်လို့ပြောပါတယ
်စစ်ဆောင်ကလည်းကိုကြီးတာကစီဆိုင်မြို့နယ်က2000မိနစ်ကျော်တယ်ဟိုဒီတခါမြို့ပေါ်6ရပ်ကွက်ကဒီနားရွာပါပျောက်နေဆိုတော့ကျွန်မရှိဘူးဆိုတော့တပင်းနည်းနည်းတော့ကျော်တယ်အပင်းဆုံးတော့ရှိတယ်အဆုံးနဲ့အခြေဦးတဲရပါကြတယ်။မြားပြတော့တောင်ကြီးပဲရှိတယ်၊ဟိုဘုံပဲရှိတယ်၊ချို့ရွာတွေမှာဟိုနေဆတ်ရှိခွေးရွာဆောင်လည်းရှိတယ်၊တချို့ကတောတမဆောင်နေတာလည်းရှိတယ်။အဲ့လိုပေါ့အဆုံးနဲ့
စိုက်ခောင်းနဲ့ဘန်းရင်အပါဝင်ဟိုဘုံစီဆိုင်ကားလမ်းတစ်ချောက်ကကြေးရွာတွေကလည်းထွက်ပြေးတိမ်းရှောင်နေကြအောင်ပြောပါတယ်။ဒီလ21ရက်နေ့ကဟိုပုံးမြို့နယ်စံဖူးရွာမှာ PNLA ရဲ့လက်နက်တွေကို PNA ပြည်သူစစ်နဲ့စစ်ကောင်စီတပ်ကဖမ်းဆီးစစ်ဆေးခဲ့ရမှာပြစ်ခတ်မှုတွေဖြစ်ခဲ့ပြီး22ရက်နေ့မှာစီဆိုင်မြို့နယ်ကနောင်ထောင်ရွာကိုစစ်ကောင်စီတပ်ကလေကြောင်းကဘုံကျဲခဲ့တဲ့နောက်တိုက်ပွဲတွေဖြစ်ပွားလာတာပါ။ဗိုလ်မှူးကြီးခွန်အုပ်ကနိုင်ငံအဖြစ်ဆောင်ရွက်နေတဲ့ပို့အမျိုးသားလွတ်မြောက်ရေးအဖွဲ့ PNLO PNLA ဟာ2015မှာ NCA အပြည့်ရဲ့စာချုပ်ကိုလက်မှတ်ရေးထိုးထားပြီးစစ်ကောင်စီနဲ့ငြိမ်းချမ်းရေးဆွေးနွေးနေတဲ့အဖွဲ့လည်းဖြစ်ပါတယ်။ရှမ်းပြည်နယ်တောင်ပိုင်းစီဆိုင်မြို့မှာတိုက်ပွဲတွေစတင်ခဲ့ချိန်မှာပဲရှမ်းပြည်နယ်မြောက်ပိုင်းကနန်းဖက်ကမြို့ကိုကချင်လွတ်မြောက်ရေးတပ် KIA ကသိမ်းယူခဲ့ပါတယ်။ဒီလိုသိမ်းယူခဲ့တာကို KIA ပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးနော်ဘူးကအခုလိုအတည်ပြုပြောပါတယ်
။နန်းဖက်ကစခန်းကိုစကခစက်ခွန်ဘောခလာယာဒီအနေနဲ့သုံးပေါ့နော်အဲ့တော့ကိုမနေ့ကကျမရီ24ရက်နေ့မှာဟိုညနေ3နာရီ4နာရီလောက်မှာအင်းဒီမှာည6နာရီဆိုတော့အကုန်လုံးသူတို့လည်းအဲနေနေချင်းကြီးရဲ့လက်ပြီးပြီတဲ့အကုန်လုံးအဲတင်းလို့ရပြီဆိုတဲ့တရင်ကြီးကျွန်တော်တို့ကိုပူလာတာရှိပါတယ်
ဒီနေ့မှာတော့ထွက်ပြေးသွားတဲ့စစ်ကောင်စီတပ်သားတွေကိုလိုက်လံရှင်းလင်းနေကြောင်းကချင်ပြည်နယ်မိုးညင်းမြို့နယ်အင်းတော်ကြီးဘက်မှလည်းဒီရက်ပိုင်းအတွင်တိုက်ပွဲဖြစ်ပွားခဲ့ပေမဲ့တခြားဒေသတွေမှာတော့တိုက်ပွဲသတင်းတက်လာတာမရှိကြောင်းဗိုလ်မှူးကြီးနော်ဘူးကပြောပါတယ်။နန်းဖက်ကစကန်ကို KIA ကဒီဇင်ဘာလ29ရက်နေ့ကတည်းကထိုးစစ်ဆင်တိုက်ခိုက်ခဲ့တာဖြစ်ပါတယ်။ဇန်နဝါရီလ16ရက်နေ့မှာတော့စစ်ကောင်စီရဲ့စစ်လေရင်တစ်စီးကိုပစ်ချခဲ့ပြီးပြတ်ကျသွားတဲ့လေရင်ကိုဒီနေ့ရှာဖွေတွေ့ရှိခဲ့ကြောင်းလည်းသတင်းတွေထွက်ပေါ်နေပါတယ်။စစ်ကောင်စီရဲ့သတင်းတွေကိုဖော်ပြတဲ့ Telegram စာမျက်နှာမှာတော့လက်ရှိရှမ်းပြည်နယ်တောင်ပိုင်းစီဆိုင်မြို့နယ်မှာထိတွေ့တိုက်ပွဲတွေဖြစ်ပွားပြီးနယ်မြေခံတပ်ရင်းတွေကို PNLA နဲ့ပူးပေါင်းတပ်တွေကတင်းယူလိုက်တယ်ဆိုတဲ့သတင်းဟာသတင်းအမှားဖြစ်ကြောင်းဖော်ပြထားပါတယ်ခင်ဗျာ
ရှမ်းပြည်နယ်တောင်ပိုင်းကစီဆိုင်နဲ့ရှမ်းမြောက်ကနတ်ဖက်ကကိုတင်းခဲ့တာကိုကိုစံကျော်ပြောခဲ့တာပါအခုတော့စကိုင်းမှာလည်းဒေသခံကာကွယ်အဖွဲ့ဝင်တချို့အသက်ခံရတာပါစစ်တပ်ဝင်ရောက်နေမြေရှင်းလင်းခဲ့တဲ့စကိုင်းမြို့နယ်ထဲကရွာမကြီးရွာနဲ့လက်ကြီးကြီးရွာမှာကာကွယ်တပ်ဖွဲ့ဝင်၄ဦးတပ်ဖြတ်ခံခဲ့ရပြီးနေအိမ်တွေလည်းမိရှုခံခဲ့ရတယ်လို့ဒေသခံတွေကပြောနေပါတယ်ခင်ဦးမြို့နယ်ထဲမှာလည်းနေမြေရှင်းလင်းခံရတာကြောင့်ဒေသခံတွေမိုးရဲရေတဲ့တိမ်းရှောင်နေကြပါတယ်ဒီစကိုင်းတိုင်းကအခြေအနေတွေကိုကိုခမောင်စုံမင်းပြောပြပေးပါအောင်ခင်ဗျာ
ဇန်နဝါရီ24ရက်မနေ့ဗုဒ္ဓဟူးနေ့မနေ့ပိုင်းကစကိုင်းမြို့နယ်မုံရွာမန္တလေးကားလမ်းနဲ့ရထားလမ်းဘေးမှာရှိတဲ့လေကြီးကျေးရွာနဲ့ရွာမကျေးရွာတို့ကိုစစ်တပ်ကဝင်ရောက်စီးနှင်ပြီးကာကွယ်ရေးတပ်ဖွဲ့ဝင်တွေကိုဖမ်းဆီးတပ်ဖြတ်ခဲ့ပြီးတဲ့နောက်နေအိမ်တွေကိုလည်းမိရှုခဲ့တယ်လို့ဒေသခံတွေကပြောပါတယ်တပ်ဖြတ်ခံရသူတွေဟာအသက်20အရွယ်ရွာမကျေးရွာသားတွေဖြစ်ကြပြီးကျေးရွာနဲ့တမိုင်သာဝေးတဲ့လေကြီးကျေးရွာကိုဖမ်းဆီးလာပြီးတပ်ဖြတ်ခဲ့တာလို့ဆိုပါတယ်။အဲ့ဒီအခြေအနေကိုသိရှိထားတဲ့ဒေသခံတဦးက VOA မြန်မာပိုင်းကိုအခုလိုပြောပါတယ်
။၄ယောက်တပ်ခံရတယ်၁ယောက်ကပါသွား။တပ်ခံရတော့အကောင်ကြီးတပ်ဖွဲ့သူတို့တိုင်းနဲ့လူစုလို့နေမှာပေါ့။ဒီကြနဲ့ဝင်ဖမ်းသွား။လေကြီးရဲ့နောက်ဖက်သူတန်းစီပြီးလို့အနဒီနဲ့ပြစ်တာအဲဒီမပြစ်ခင်လည်းနှိပ်ဆက်ထားတာဒီပါလက်ပြန်ကျူးတွေတုတ်ပြီးတန်းစီရခိုင်းပြီးတော့အာသူတို့ဒီမှာဆေးရောက်ဝိုင်းကြီးပြစ်တာ
ဟိုလေတော့
ကွေတက်ဖွဲ့ဝင်တွေကိုတပ်ဖြတ်သွားတဲ့စစ်တပ်ဟာလက်ကြီးကျွေးရနဲ့သုံးမိုင်သာဝေးတဲ့တန်ကြပ်ကတိုင်ရင်ကဖြစ်ပြီးမနဲ့ဝေလီဝေလင်းအချိန်မှာစစ်ကနစီနဲ့ယွာနေယွာကိုတပြိုင်နဲ့ဝင်ရောက်စီးနှင်းကနေအိမ်တွေထဲအတိအကျဝင်ရောက်ဖမ်းဆီးတပ်ဖြတ်သွားခဲ့တယ်လို့ဒေသခံတွေကပြောပါတယ်။ အရင်ကဒီကျေးရွာနေရွာကိုစစ်တပ်ကမကြာခဏလာရောက်နယ်မြေရှင်းလင်းခဲ့ပေမဲ့အခုလိုဖမ်းဆီးတပ်ဖြတ်တာမရှိဘဲနေအိမ်တွေကပစ္စည်းတွေယူပြီးပြန်လည်ထွက်ခွာသွားပေမဲ့အခုဒီချိန်မှာတော့သတင်းပေးရှိတဲ့အတွက်အတိအကျဖမ်းဆီးတပ်ဖြတ်သွားတာဖြစ်နိုင်တယ်လို့ဒေသခံတွေကယူဆနေပါတယ်။ ခင်ဦးမျိုးနယ်ထဲမှာဆိုရင်လဲစစ်တပ်ကနယ်မြေရှင်းလင်းနေပြီးအချိန်အခါမဟုတ်မိုးရွာသွန်းနေတာရှိတဲ့အတွက်အရက်သားတွေမိုးရဲရေတဲ့စစ်ပေးတိမ်းရှောင်နေရပြီးအခက်အခဲတွေကြုံတွေ့နေရတယ်လို့ဒေသခံတွေကအခုလိုပြောပါတယ်။ရာသီဥတုကပြည့်နေရတဲ့ဆိုတော့ခုကမိုးကြပါညာနဲ့ဆိုတော့ပြည်သူတွေတော်တော်ဒုက္ခရောက်နေတယ်ဗျာစစ်ပေးရှောင်နေတိုက်ပြီးတော့မိုးကဖြောက်တော့ဖြောက်တော့နေဆိုတော့ဒေသခံတွေ
တယ်မှာအလိုနေနေရတာတချို့ဆိုတစ်ပင်ရိတ်အောင်ပါပဲအလိုနေနေရတော့အဆင်မပြေရဗျတကြီးရွယ်ဦတွေပါတော့တက်မကြီးရတော့ဟိုမကောင်းဘူးလို့ပြောရမှာပဲဗျအခုကတကြီးရွယ်ဦတွေအများစုပါတယ်ဗ
ျဇန်နဝါရီလ24ရက်နေ့မနေ့ဗုဒ္ဓဦးနေ့ကရေဦးမြို့နယ်ကနေခင်ဦးမြို့နယ်အရှိဘက်ချမ်းကိုစစ်ကြောင်းထိုးနယ်မြေရှင်းလင်းနေတာဖြစ်ပြီးဒီကနေ့ဇန်နဝါရီ25ရက်နေ့မှာတော့ခင်ဦးမြို့မြောက်ဘက်ချမ်းကခြေဝါတွေကိုစစ်ကြောင်းထိုးနေပြီးတရက်ကန်ပင်နင်းစီပုတ်တရာပေကုန်းစားတဲ့ခြေဝါတွေကဒေသခံ2000ကျော်လောက်တိမ်းရှောင်နေကြရပါတယ်ခင်ဗျာ
စကိုင်းတိုင်းစကိုင်းမြို့နယ်တဲကဒေသကာကွယ်အဖွဲ့ဝင်တချို့တပ်ဖြတ်ခံခဲ့ရတာနဲ့ခင်ဦးမြို့နယ်ထဲမှာလည်းစစ်ကြောင်းတွေကြောင့်အများမိုးရိပ်တဲ့ဒုက္ခရောက်ထွက်ပြေးနေရတာကိုကိုခင်မောင်စုံမင်းပြောပြခဲ့တာပါအခုတော့ရှမ်းပြည်နယ်မြောက်ပိုင်းမှာလည်းစစ်ရှောင်ဒုက္ခတွေတချို့မြေမြုံပိုင်းထိခဲ့တာပါရှမ်းမြောက်မှာစစ်ရှောင်နေတဲ့သူတွေထဲတောင်ရံနဲ့တော်ရင်သွားလို့သူတချို့မိုင်းနေပြီလို့ကိုလက်ရင်ကဆုံရှုံနေသည့်ကြုံတွေ့နေရပါတယ်မူဆယ်နဲ့တီဘောမှာကြည့်ရတဲ့တော်ရဲသွားရင်မိုင်းနေမိလို့ခြေတစ်ဖက်ပြတ်တဲ့စစ်ရှောင်းဦးရဲ့ကုလာတဲ့ငါးဦးထက်မနည်းရှေ့လာနေပါတယ်ဒီအကြောင်းမခင်ဖြူထွေးပြောပြပေးပါဦးခင်ဗျာ
ရှမ်းပြည်မြောက်ပိုင်းမူဆယ်မြို့မှာစစ်ရှောင်းနေကြတဲ့သူတွေတဲ့သွားလာရင်မိုင်းနေမိလို့ခြေတစ်ဖက်ပြတ်ဆုံရှုံခဲ့ရသူတွေဟာအခုရက်ပိုင်းထဲမှာနှစ်ဦးရှိပါတယ်ပြီးခဲ့တဲ့တနင်္ဂနွေနေ့တုန်းကမမန်ရွာအနီးမှာစစ်ရှောင်းတဦးမိုင်းနေမိပြီးခြေတစ်ဖက်ပြတ်ခဲ့တယ်လို့အခုလ14ရက်နေ့တုန်းကလည်းအမျိုးသားတဦးမိုင်းနေမိပြီးခြေထောက်ပြတ်ခဲ့ပါတယ်ဒီလိုမိုင်းအန္တရာယ်ကတိုက်ပွဲတွေစဖြစ်ကလေးကရှိနေတာလို့ဒေသခံတို့ကပြောပါတယ
်။အဲတောင်းပြနေနေဒီတောင်းတဲ့ဟာတွေလည်းရှိတယ်။နောက်ပြီးတော့အဲ့လိုမျိုးချင်းချာတာတွေပေါ့အဲ့လိုမျိုးတောင်းပေါ်မှာချင်းချာတာတွေအဲ့လိုမျိုးဖြစ်တာ
။မူဆေကိုရောက်နေတဲ့တရားငားမိုင်ကစစ်ဆောင်သူတွေနေရပြန်ဖို့မဖြစ်နိုင်သေးပေမဲ့နမ်ခမ်ဘတ်ကရောက်လာတဲ့သူတွေကတော့ပြန်လို့ရတဲ့အခြေအနေရှိနေပြီလို့ပြောပါတယ်။မူဆေမျိုးမှာတိုက်ပွဲမရှိပေမဲ့စစ်ဆောင်သူတွေနဲ့ဒေသခံတွေဟာမိုင်းအန္တရာယ်ကိုတော့မကြာခဏကြုံတွေ့နေရပါတယ်။
ကောင်းကောင်းဒီလိုတွေနေရကောင်းပါလေဟိုတခြားမြို့ပြနေပါပြီတော့ဆိုတော့တိတ်ဘာမှသိမထားရပါဘူးကျော်လေးတွေကတင်းခွေဟာဒီဘာလို့ဆိုရင်တတိထားပြီးတော့လာဖို့အမှုတွေအဲ့ဒီမိုင်းကခဏခဏဖြီးနေတယ်တခြားမိုင်းတွေပါပြီးထားတယ်ကျော်မတိနေဘူးမဆိုးဘူ
းဒီဘောမျိုးမှာလည်းအခုနှစ်ဇန်နဝါရီလအစပိုင်းကလေးကကြေးရွာတွေသွာလာရင်မိုင်းနေမိတဲ့သူတွေရှိပါတယ်အခုဇန်နဝါရီလထဲမှာမိုင်းထိတဲ့သူတွေကိုစေးရုံပို့ဆောင်ပေးခဲ့တာနှစ်ကြိမ်ရှိပြီလို့တီဝေါမျိုးကလူမှုကူညီပေးနေသူတို့ကပြောပါတယ
်။ဟောဒီလထဲမှာတော့နှစ်ခုပေါ့နော်။ဒီလထဲမှာတော့နှစ်ကြိမ်တော့ကျွန်တော်တို့တတ်တယ်ပေးပြီပေါ့
။မိုးရီကြီးရွာမှာဇန်နဝါရီလ3ရက်နေ့ကဒေသခံတအူးမိုင်းနေမိပြီးခြေထောက်ပြက်ခဲ့တယ်လို့တုံးစင်ကြီးရွာအနောက်ဘက်ဆိုက်ခင်းမှာလည်း9ရက်နေ့တုန်းကမိုင်းထိတဲ့သူတအူးခြေထောက်ပြက်ခဲ့ပါတယ်။တုံးစင်ကြီးရွာနဲ့ကုန်းဆောင်ရွာကြားတော်လမ်းမှာပြီးခဲ့တဲ့အင်္ဂါနေ့တုန်းကမိုင်းထိသူနှစ်ဦးရှိခဲ့ပြီးဒီထဲကတဦးဟာခြေတစ်ဖက်ပြက်ခဲ့ပါတယ်။ CFP ဘက်ကတွေရှိနေတဲ့ဒေသတွေမှာမြေမြုပ်မိုင်းအုံပြူတာတွေများလာတယ်လို့မြေမြုပ်မိုင်းကြောင့်ထိခိုက်ဒေဆုံးတာတွေလည်းတိုးလာနေတာပါ။တိုက်ပွဲတွေမရှိတော့ပေမဲ့လည်းမပေါက်ကွဲသေးတဲ့မြေမြုပ်မိုင်းအန္တရာယ်တွေကိုစစ်ဆောင်သူတွေနဲ့ဒေသခံတွေရင်ဆိုင်ကြုံတွေ့နေရတာဖြစ်ပါတယ်။မိုင်းတားစီးစာချုပ်ကို2021ခုနှစ်နိုဝင်ဘာလ1ရက်အထိနိုင်ငံပေါင်း164နိုင်ငံကမ္ဘာနိုင်ငံတွေရဲ့80ရာခိုင်နှုန်းကအတည်ပြုလက်ခံထားပါတယ်။ဒါပေမဲ့မြန်မာနိုင်ငံကတော့လူသားတွေကိုပြစ်မှတ်ထားတိုက်ခိုက်နေတဲ့ဒီမြေမြုပ်မိုင်းကိစ္စမှာပူးပေါင်းပါဝင်တာမရှိသေးဘူးလို့မြေမြုပ်မိုင်းစောင့်ကြည့်လေ့လာရေးအဖွဲ့ Landmine and Cluster Munition Monitor ကပြီးခဲ့တဲ့နိုဝင်ဘာလအစီအစဉ်ထဲမှာရေးသားဖော်ပြထားပါတယ်ရှင
်။ရှမ်းပြည်နယ်မြောက်ပိုင်းမှာစစ်ရှောင်ဒုက္ခတွေတချို့မြေမြုပ်မိုင်းထိခဲ့တာမခင်ဖြူထွေးပြောပြခဲ့တာပါ။ကြက်တာရိညာရဲ့သတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲ။ဒါပေမဲ့မချာခင်ဥအောင်ခင်ရဲ့မြန်မာရေးသုံးသက်ချက်နောက်ကျွန်တော်ပြောပြတဲ့ချက်မှရင်းနဲ့ တိုင်းသတင်းစင်ပတ်စင်ကဏ္ဍတွေဆက်တိုက်လာဖို့ရှိသေးတာမို့ဆက်နာစင်ကြည့်ရှုပေးကြပါဦးခင်ဗျာ
VOA American တန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါပြီ VOA Telegram စာမျက်နှာလိပ်စာ t.me/burmeseviewnews မှာ join လုပ်ပြီးတော့ချိတ်ဆက်လိုက်တာနဲ့ထိတ်တန့်ရောက်သတင်းတွေကိုဖြန့်ချိချိန်နဲ့တပြိုင်တည်းရရှိနိုင်ပါပါ VOA Telegram တရားဝင်စာမျက်နှာက VOA Burmese ဆိုတဲ့နာမည်နဲ့ Blue Mark အပြာရောင်အမှတ်လေးပါတာတရေပြုစီချင်ပါတယ်ရှင် VOA သတင်းတွေပရိသတ်တွေစီအမြန်ဆုံးပေးပို့နိုင်ဖို့အစဉ်ကြိုးစားနေပါတယ်
မင်္ဂလာညချမ်းပါတော်တော်ရှင်များခင်ဗျာ VOA American အသံကနေဇန်နဝါရီလ25ရက်ကြာသာရင်းညပိုင်းမြန်မာဘာသာအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းဒိုမီတာ1925 32တို့ကနေည10နာရီအထိဆက်ပြီးတော့ဓာတ်ရိုက်ထုတ်လွှင့်ပေးနေပါတယ်ဒါအပြင် VOA ရဲ့ Facebook website နဲ့ YouTube ကနေလည်းတစ်ချိန်တွင်ထုတ်လွှင့်တစ်ချိန်တည်းထုတ်လွှင့်ခြင်းတွင်ဓာတ်ရိုက်နားဆင်ကြည့်ရှုနိုင်ပါသေးတယ်ကြာသာရင်းညတိုင်းထုတ်လွှင့်ပေးနေကြအပတ်စဉ်ကဏ္ဍတွေကကျွန်တော်ပြောပြနေကြကျမ်းမာရေးကဏ္ဍနောက်တိုင်းဒေသသတင်းတောက်တွေရဲ့တိုင်းရင်ဒေသကသတင်းလွှာစတဲ့ပတ်စဉ်ကဏ္ဍတွေမတိုင်ခင်အခုရင်ဆုံးတော့ဥအောင်ခင်ရဲ့မြမရေးသုံးသက်ချက်ပထမပါရှမ်းပြည်နယ်နဲ့နေဦးတော်လိုင်းရဲ့ခေါင်းစဉ်နဲ့သုံးသက်ပြထားပါတယ်အင်အားကြီးလက်နက်ကင်တပ်ဖွဲ့တွေရှိတဲ့ရှမ်းပြည်နယ်မှာအားလုံးလက်ခံနိုင်မဲ့ဘုံရီမှန်းချက်ကင်းမဲ့နေပုံကိုဥအောင်ခင်ကရေးသားထားပြီးကိုညံဝဲအောင်နဲ့အတူပြောပြထားတာကိုတဝါကြီးနားဆင်ကြည့်ရှုပေးကြပါဦးခင်ဗျာ
ရှမ်းပြည်နယ်ဟာမြန်မာပြည်ရဲ့လေးပုံတစ်ပုံရှိတဲ့အတွက်အကျယ်ဝန်းဆုံးဖြစ်ပါတယ်။ဒါကြောင့်ရှမ်းပြည်ကိုအရှေ့ပိုင်းမြောက်ပိုင်းတောင်ပိုင်းစသဖြင့်ခွဲခြားပြောဆိုလေးရှိပါတယ်။ရှမ်းဒေသမှာအတူရှင်တွင်းနေထိုင်တဲ့ဒလိတ်ရှိတာကိုအခြေပြုပြီးရှမ်းပြည်စီးလုံးညီညွတ်ရေးအကြောင်းကိုပြောဆိုလာကြပါတယ်။တန်အန်းပလောင်ကချင်ကိုးကနဲ့ရခိုင်တပ်ဖွဲ့တွေကစစ်အာဏာရှင်စနစ်ညှိကုံးချုပ်ရေးကိုအလေးပေးကြပေမဲ့ဝါရှမ်းနယ်အခြားလက်နက်ကင်တွေကစိတ်ဝင်စားပုံမရတာကြောင့်ရှမ်းပြည်နယ်မှာတိုင်းရင်းသားအားလုံးနဲ့ဆိုင်တဲ့ဘုံရီမှန်းချက်ကင်းမဲ့တယ်လို့ဖြစ်နေပါတယ်။ဘရင်ခေတ်ကတော့ရှမ်းနယ်တွေကိုတစ္ဆာကအဖြစ်မြန်မာမင်းကသတ်မှတ်ပါတယ်။ရှမ်းနယ်တွေကလည်းမြန်မာမင်းကိုအခွန်ပနာဆက်သကြပါတယ်။ပဋိသေမင်းငယ်အဖြစ်သတ်မှတ်ခံရတဲ့ရှမ်းစော်ဘွားတွေဟာမင်းအဆောင်အယောင်အစည်းအဝေးတွေကိုအသုံးပြုပြီးနေထိုင်ကြပါတယ်။တတိယအင်္ဂလိပ်မြန်မာစစ်ပွဲပြီးပေမဲ့ရှမ်းပြည်မှာ1888အထိအင်္ဂလိပ်ဆန့်ကျင်ရေးလုပ်ပါတယ်1920မှာပဒေသရေးအုပ်ချုပ်ရေးစနစ် Federated Shan State ကိုကျင်းသုံးတဲ့အခါနယ်ပယ်ကြီး43ခုကိုစော်ဘွားမျိုးစားနဲ့ငွေခွန်မှုတွေကပဒေသရေးကောင်စီစနစ်နဲ့အုပ်ချုပ်ကြပါတယ
်ပဒေသရေးကောင်စီစနစ်ကိုဖျက်သိမ်းပြီးရှမ်းပြည်နယ်ကောင်စီဖွဲ့စည်းတဲ့1948ဖေဖော်ဝါရီလ9ရက်နေ့ဟာရှမ်းအမျိုးသားနေ့ဖြစ်လာပါတယ်။ရှမ်းပြည်နယ်ကောင်စီဟာပထမဦးဆုံးပြည်နယ်လွှတ်တော်ဖြစ်ပြီးအမှတ်50နဲ့အုပ်ချုပ်ရေးလုံခြုံရေးပညာရေးကျန်းမာရေးတရားစီရင်ရေးကိစ္စတွေကိုဆောင်ရွက်ရပါတယ်။နိုင်ငံသားရေးနဲ့လက်မှတ်ဆက်သွယ်ရေးကိုပြည်ထောင်စုအစိုးရကဆောင်ရွက်ပါတယ်။ဒါပေမဲ့1959ဘူနေဝင်းအိမ်ဆောင်အစိုးရလက်ထက်မှာအုပ်ချုပ်ရေးအာဏာကိုစော်ဘွားကဆွန့်လွှတ်တဲ့အခါခရိုင်ခွဲမြို့နယ်ကိုအခြေခံတဲ့အုပ်ချုပ်ရေးစနစ်ကိုကျင့်သုံးပါတယ်1988နောက်ပိုင်းမှာစစ်တိုင်းဌာနချုပ်ရှိတဲ့အတိုင်းမြောက်တောင်အရှိဆိုပြီးရှမ်းပြည်နယ်ကို၃ပိုင်းခွဲလိုက်ပါတယ်စစ်တပ်ကဗဟုချုပ်ကင်မှုပုံစံနဲ့အုပ်ချုပ်တဲ့ခေတ်မှာရှမ်းလက်နက်ကင်မျိုးစုံပေါ်ထွက်လာပါတယ်စစ်တပ်ဆန့်ကျင်ရေးတပ်ဖွဲ့တွေကိုစစ်တပ်ကပဲဖန်တီးသလိုဖြစ်သွားပါတယ
်2008အခြေခံဥပဒေအရဒနုပအိုးပလောင်နဲ့ကိုကဟာကိုပန်းအုပ်ချုပ်ခွင့်ရဒေသတွေဖြစ်လာကြပါတယ်ဝါကိုတော့ကိုပိုင်အုပ်ချုပ်ခွင့်ရတိုင်းလို့သတ်မှတ်ပါတယ်အုပ်ချုပ်ရေးအရာခရိုင်ပေါင်း21ခရိုင်သတ်မှတ်ထားပါတယ်ဒါတွေဟာစီအစိုးရကသတ်မှတ်ထားတာတွေဖြစ်လို့စီရေးအခြေအနေရပြောင်းလဲသွားနိုင်ပါတယ်ဥပမာတန်အားကိုပိုင်အုပ်ချုပ်ရေးဒေသဟာနမ်ဆန်နဲ့မန်တုံနေမကတော့ပဲမြို့နယ်၅ခုထပ်တိုးလာပါတယ်ကိုကနယ်မြေဟာလည်းကုန်ချမ်းနဲ့လောက်ကင်အပြင်ဆယ်ခုထပ်တိုးလာပါတယ်စစ်တပ်လက်အောက်ခံပြည်သူစစ်အဖွဲ့တွေအများဆုံးရှိတဲ့နေရာကကချင်နဲ့ရှမ်းပြည်နယ်တွေဖြစ်ပါတယ
်မြန်မာနိုင်ငံမှာလူမျိုးစုံနေထိုင်ကြလို့တိုင်းရင်းသားလက်နက်ကင်ထိန်းချုပ်တဲ့ပြည်နယ်တွေမှာလက်နက်ကင်မျိုးစုံရှိပါတယ်တပ်သား10ဦးကတရားအထိရှိတဲ့လက်နက်ကင်အဖွဲ့ဟာပြည်သူစစ်ဖြစ်လာပါတယ်ပ ီသူစစ်ဟာစစ်တပ်ရဲ့ထောက်ပံ့မှုမရပေမဲ့စစ်စင်ရေးမှာအကူအညီပေးရပါတယ်။အများသောအားဖြင့်စစ်တပ်နဲ့အပြစ်ခတ်ရလိုက်လို့လုံပိုင်권ရလာသူတွေဖြစ်ပါတယ်။စစ်တပ်ကလိကျင့်ပေးပြီးလက်နက်ပေးရတဲ့ပြည်သူစစ်လည်းရှိပါတယ်။ကချင်ပြည်နယ်ပူတော်အိုနဲ့ခေါလန်ဖူးကရဝမ်ပြည်သူစစ်နဲ့ဝိုင်းမော်မျိုးကလီစုပြည်သူစစ်ဟာစစ်တပ်ကဖွဲ့စည်းပေးရတဲ့အဖွဲ့တွေဖြစ်ပါတယ်။လူနည်းစုတွေကိုပြည်သူစစ်အဖြစ်အသွင်ပြောင်းလိုက်တာပါ။တန်လို့ကြီးကရှမ်းနီခေါ်တိုင်းလိုက်ပြည်သူစစ်ဟာလဲစစ်တပ်ရဲ့ဖန်တီးမှုတစ်ခုဖြစ်ပါတယ်ရှမ်းပြည်နယ်မြောက်ပိုင်းကမြို့နယ်တိုင်းလိုလိုမှာပြည်သူစစ်ရှိပြီးစစ်တပ်နဲ့ပူးတွဲစည်းဝါးရှာကြပါတယ
်ရှမ်းနယ်ကချင်ပြည်နယ်ကစစ်တပ်လက်အခံပြည်သူစစ်အင်အားကိုတိနိုင်မှုခက်ခဲပေမဲ့တိုက်ခိုက်နိုင်ရေးစွမ်းရည်မရှိကြဘူးလို့ဆိုပါတယ်ဒေသနဲ့မြို့နယ်စုကိုအခြေခံတဲ့အာခါနဲ့လာဟုပြည်သူစစ်တွေလည်းရှိပါတယ်ဝါတပ်ဖွဲ့ဟာအကြီးဆုံးတိုင်းရင်းသားတပ်ဖွဲ့ဖြစ်ပြီးစစ်အာဏာရှင်ဖျောက်ချမဲ့ပြည်တွင်းစစ်မှာမပါဘဲကြားနေတယ်လို့ဆိုပါတယ်။ဒါကြောင့်တိုင်းရင်းသားစည်းလုံးညီညွတ်ရေးနဲ့လူမျိုးစုအရေးဟာလဟဇာတာမှာဖြစ်တဲ့သဘောသက်ရောက်နေပါတယ်။ငြိမ်းချမ်းစွာအတူရှိတွဲနေထိုင်ရင်းမူဟာရှေးခေတ်ကတည်းကရှမ်းပြည်မှာကျင့်သုံးခဲ့တဲ့သဘောတရားဖြစ်လို့လက်နက်ကင်နဲ့အခုခေတ်မှာလည်းကျင့်သုံးနိုင်လိမ့်မယ်လို့ယူဆသူတွေရှိပါတယ်။ဒါပေမဲ့စစ်အာဏာရှင်စနစ်ကျင့်သုံးမှုကြောင့်လူမျိုးအုပ်စုအကြားမိတ်ဆွေသဘောနဲ့ဆက်ဆံတဲ့တလေပျက်စီးပြောင်းလဲလာပြီးလူမျိုးရေးပဋိပက္ခအသွင်ဆောင်လာရတယ်လို့လွန်ခဲ့တဲ့ဩဂုတ်လ6ရက်နေ့တုန်းရှမ်းတန်တော်စင်ကဆိုပါတယ်။ဒါကြောင့်အားလုံးပါဝင်နိုင်မဲ့ Federal Democracy တည်ဆောက်ရေးနဲ့ရှမ်းပြည်နယ်ဟာအလံဝဲသလိုဖြစ်နေပါလိမ့်ခင်ဗျာ။
မြေဥတော်လည်ရေးတဲ့အင်အားကြီးလက်နက်ကင်တပ်ဖွဲ့တွေရှိတဲ့ရှမ်းပြည်နယ်မှာအားလုံးလက်ခံနိုင်မဲ့ဘုံရီမှန်းချက်ကင်းမဲ့နေပုံကိုဥအောင်ခေရဲ့မြန်မာရေးသုံးသက်ချက်မှာနာဆင်ကြည့်ရှုခဲ့ရတာပါအခုတော့အပတ်စဉ်ချက်မှာရေးကဏ္ဍပါဒီတစ်ပတ်မှာတော့မှတ်ဉဏ်ရော့ယောဂကာကွယ်ရေးကိုပြောထားပါတယ်မှတ်ဉဏ်ကြယောဂအဖြစ်များတဲ့အသက်ကြီးလာသူတွေဒီယောဂမဖြစ်အောင်ကာကွယ်ရေးလုပ်နိုင်တာတွေရှိတယ်လို့ချက်မှာရေးပညာရှင်တွေကအကြံပြုနေပါတယ်ဒီမှတ်ဉဏ်ရော့ယောဂခေါ်တငယ်ပြန်တာကာကွယ်ရေးအတွက်အသက်ကြီးလာသူတွေဘာလို့သင့်ပြီးအရွယ်အားလုံးလဲဘလို့စတော့သင့်ပါလဲဒီအကြောင်းအမေရိကန်နိုင်ငံကယ်လီဖိုးနီးယားပြည်နယ်ကိုင်ဇာစင်တာကလာရာအထွေထွေဆေးရုံကြီးကသက်ကြီးယောဂအထူးကုသမတော်ကြီးဒေါက်တာမျိုးမြောင်ကိုကျွန်တော်ပဲမေးမြန်းထားတာကိုတဝါကြီးနားဆင်ကြည့်ရှုကြပါအောင်ခင်ဗျာโอเคသမတော်ကြီးဒေါက်တာမျိုးမြောင်ခင်ဗျာကျွန်တော်တို့ဒီမန်ရှာလို့ခေါ်တဲ့မှတ်ဉာဏ်ကြသံငယ်ပြန်ယောဂဖြစ်ဖို့အန်ဒီရဲ့နေအောင်စီဂျိုတွေတို့တွေးတဲ့အစီများတာနဲ့အဝလွန်တာမဖြစ်အောင်နေဖို့နောက်အရက်ဆေးလေးရှောင်ပြီးတော့လှုပ်လှုပ်ရှားရှားနေထမင်းအများကြီးမစားဖို့ကိုရေကူးရပြောပြီးမှအထူးသဖြင့်တော့ဒီအန်ဒီရဲ့ရှိတဲ့မျိုးရိုးရှိထားတဲ့သူတွေအတွက်ပေါ့နော်ဒီတစ်ခေါက်တော့ဆရာကြီးနောက်အဓိကအန်ဒီရဲ့ကြီးတဲ့သက်ကြီးရွယ်ရောက်လာသူတွေအုံနောက်လိုရှာမှုနဲတာပြောခဲ့တာအတွက်အဓိကပြောမှာမို့ဘာကနေစပြီးတော့ရှင်းပြခြင်းလဲဆရာကြီး
ကျွန်တော်ဒီသုတေသနလုံနေတဲ့အထဲမှာတော့စစ်စစ်ချာချာဘာအုံနောက် it's just အုံနောက်လေ့ကျင့်ခန်းမျိုးလောက်ရတယ်လို့ကျွန်တော်သိချက်မတွေ့ရသေးပါဘူးဒါပေမဲ့ကျွန်တော်တို့ချွေချွေအရာပြောရမယ်ဆိုရင်တော့ဒီအုံနောက်ကိုသုံးတဲ့အဲ့ဒီအလုပ်မျိုးပေါ့နော်အဲ့တော့ကျွန်တော်ချွင်းချက်နေနေရတော့လူချုပ်လေးရထင်တယ် TV မှာ TV ကြည့်တယ် TV ကစီစဉ်နေမှာကိုကပါပြီးလိုက်ပြီးတော့ဘေးကွန်းတွေကိုဖြေတယ်အဲ့လိုမျိုးဟာမျိုးဆိုတာထင်ကြတယ်ဒါပေမဲ့ကျွန်တော်သုတေသနတွေမှာတွေ့ရတော့စာအုပ်ဖတ်တာနဲ့တီဗီကြည့်တာမျိုးကမလုံလောက်ပါဘူးအဲ့တော့ကျွန်တော်တို့ကွန်ပျူတာသုံးတဲ့လူတွေမှာအဲ့ကွန်ပျူတာကကျွန်မလေ့ကျင့်ခန်းတွေဒီမှတ်ဉာဏ်အတွက်လေ့ကျင့်ခန်းမျိုးကစား game ဆိုတော့အဲ့မျိုးတွေကိုကျွန်တော်သုံးတဲ့လူတွေပြီးတော့ဝါသနာတစ်ခုကိုစပြီးတော့လေ့လာတဲ့ဟာမျိုးဥပမာကျွန်တော်တို့ဒီဘာသာတစ်ခုကိုလေ့လာတာမျိုးကအစားဒါတွေကအကျိုးရှိပါတယ်အဲ့တော့ကျွန်တော်ခေါ်တော့ဒီကိုယ်ပိုင်ကစစ်စစ်ဆိုင်နဲ့တင်တဲ့ဟာမျိုးပေါ့နော်အဲသမို့လေဒီဝါသနာအစ်စ်တမျိုးကိုကိုရှာဖွေးတော့အဲ့အတွက်ကိုပိုလိုက်လေ့လာလိုက်စားတဲ့ဟာမျိုးအဲအဲမျိုးကပိုတကယ်မှန်တယ်လို့အကျိုးရှိပါအဲ့တော့ကျွန်တော်ကြီးကြီးကျယ်ကျယ်တော့ဘလို့အုံနောက်လေ့ကျင့်ခန်းမျိုးဆိုတာမရှိသေးဘူးဆိုပေမဲ့ကျွန်တော်ကမှပြောပေါ့အစ်စ်ဝါသနာတစ်ခုဖြစ်ဖြစ်ဘာသာတစ်ခုဖြစ်ဖြစ်ကွန်ပျူတာတို့ဒီအစောက်တွေမှာတချို့တွေမှာကြီးစောက်နဲ့သုံးလို့ရတယ်ဥမာဟုတ်ကဲ့ပါဇော်တော့เนาะအဲ့လိုမျိုးတွေကလည်းအကျိုးရှိပါတယ်အဲ့မျိုးကျွန်တော်ကဒါအုံနောက်လေ့ကျင့်ခန်းမျိုးကျွန်တော်သတ်မှတ်ပါ
ဟုတ်ကဲ့ဆရာကြီးအဲ့တော့ဒီလူကြီးရွယ်ပေါ့เนาะပင်စင်ယူလာတဲ့အရွယ်မှာတစ်ခုဖြစ်လေ့ရှိတာက ဒီအုံနောက်လှုပ်လှတာနေလာတဲ့ပြင်ဟို TV ကြည့်ရမျိုးတစ်ဖက်သက်ပဲပေါ့နော်ခုကနေပြန်တုံပြန်တာသိအရန်မရှိတော့ဘူးပေါ့နော
်ဟုတ်ကဲ
့အဲ့ဒီအချိန်မှာအုံနောက်လှုပ်လှတာနေတယ်လို့နောက်တစ်ခုကလည်းဒီတငယ်ချင်းအပေါင်းအဖော်တွေပေါ့နော်တွေ့တာဆုံတာအဲ့ဒါတွေရောနေလာတဲ့သဘောရှိတတ်ပြီးတော့အဲ့ဒီတော့ကဆရာအကြံပြုချင်တာရှိလားပတ်သက်မှုရှိမယ်ထင်လား
ဟုတ်ကဲ့အဲ့ဒါလည်းအန္တရာယ်တစ်ခုလည်းပါတယ်ပေါ့နော်အန္တရာယ်ဆိုတာဒီမှန်ညာရောင်းနေတဲ့ယောဂါဖြစ်ဖို့အတွက်အန္တရာယ်ထဲမှာဒီလူမှုရေးနဲ့ပတ်သက်ပြီးအပြင်အဆက်ဆံမှုနည်းလဲတဲ့ဟာမျိုးတွေရလဲအဲဒီမှန်ညာရောင်းနေတဲ့ဖြစ်ဖို့အတွက်ကိုအန္တရာယ်တစ်ခုလည်းမှာကျွန်တော်သတ်မှတ်ထားပါတယ်ဆိုပါစို့အင်းစားကြည့်ပြီးတော့ငွေမိတ်ဆွေတွေနဲ့မတွေ့တော့ဘူးအပြင်တော့စိတ်မသွားတော့ဘူးနဲ့အိမ်မှာပဲ TV ကြည့်နေအစာစားပြီးရင်နေ့လည်ကျရင်ဒီတမောအိတ်အာညစာကြောက်ပြန်စားပြီးရင် TV ကြည့်အဲ့အဲ့လိုတွေမှာဒီလူမှုရေးတဲ့အားနေပြီးတော့ပြန်မလဲမတွေ့ကြဘူးစကားမပြောကြဘူးအဲ့ဒီဆက်ဆံမှုနေတဲ့လူတွေမှာဒီမှန်ညာရောင်းနေဖို့ကဒီအနေရတစ်ခုလို့သတ်မှတ်ထားပါတယ်ဒါမှမဟုတ်ဒီအနေစားကြည့်တဲ့အခါမှာလည်းမိတ်ဆွေအပေါင်းအသင်းဆွေမျိုးတွေနဲ့ခဏခဏတွေ့ပြီးတော့စကားပြောတာအပြင်သွားတာအဲ့လိုမျိုးကကျွန်တော်တို့အကျိုးရှိပါတယ်
ဟုတ်ကဲ့အဓိကတော့ဟိုလှုပ်လှုပ်ရှားရှားနဲ့တက်တက်ကြွကြမေးပြီးတော့
ဟုတ်ကဲ့
ဟုတ်ကဲ့
ဟုတ်တော့ဘာအဲ့ဒါဆက်ဆက်ပြောချင်တာနောက်တစ်ခုကဒါမှမဟုတ်ဒီကျွန်တော်တို့စိတ်ပညာရော depression လို့ခေါ်တာပေါ့နော်စိတ်တက်ညော့နေတဲ့ယောဂါပေါ့နော်အဲ့တော့ဒီအပြင်ကသိမထွက်ဘဲနဲ့ကိုယ်နေနေမှမနေပြီးတော့ TV ကြည့် AI လိုက်စားလိုက်နေတဲ့လူတွေမှာဒီအပြင်လူမှုရေးနေတဲ့အခါကျတော့သူတို့မှာဒီ depression နဲ့ဒီစိတ်တက်ညော့နေတဲ့ယောဂါမျိုးတွေသူတို့ဖြစ်နိုင်ပါတယ်အဲ့တော့ဒီ depression ရှိတဲ့လူတွေမှာလည်းဒီနှလုံးညော့တဲ့နှလုံးဒီအုံနောက်မေ့ညော့တဲ့ယောဂါမျိုးဖြစ်ဖို့အတွက်ကပို့ပြီးတော့အနေရပိုကြီးပါတယ်ပေါ့အဲ့တော့ဒီသမှုရေးရောင်းနေခြင်းကြာဟာလဲကျွန်တော်တို့ဒီ depression ဖြစ်ဖို့အတွက်အခွင့်အရေးပိုများတယ်လို့ပဲ depression ဖြစ်လာတဲ့လူတွေမှာလည်းမှန်ညာရောင်းနေဖို့ကထပ်ပြီးတော့ပိုဆိုးစေပါ
ဟုတ်ကဲ့အခုလို depression စိတ်တက်ကြတဲ့ယောဂါပေါ့ဆရာနော်အဲ့ဒီယောဂါဖြစ်လို့ရှိရင်ဆက်ပြီးတော့အခုလို့မှန်ညာကြတာဖြစ်နိုင်တယ်လို့တခြားယောဂါတွေရောအန္တရာယ်ရှိတဲ့ factor တွေမှာပြဿနာတွေရောရှိနိုင်သေးလားဆရာ
အာစိတ်ပညာအနေနဲ့ကတော့ဒီစိတ်ကြယောဂ depression တခုကိုကျွန်တော်တို့သိချင်ကျွန်တော်တို့တွေ့ထားပါတယ်ပေါ့နော်ဒါပေမဲ့နောက်တစ်ခုကဒီ stress ကလည်းเนาะ stress ကိုဘယ်မှလို့ခေါ်မလဲ
စိတ်ဖိစီးမှုပေါ့ဆရာ
စိတ်ဖိစီးမှုကလည်းဒီအနောက်ကိုကျွန်တော်တို့ဥစားဖြစ်ပါတယ်ဘာလို့စိတ်ဖိစီးတဲ့လူတွေမှာကောင်းကောင်းမမှတ်နိုင်ဘူးကောင်းကောင်းမညံသူတို့တစ်ချိန်ဥမြင့်တစ်ချိန်လုံးစိတ်ဖိစီးနေတဲ့လူတွေမှာလည်းမညံကိုထိခဲ့ပါဒါမှမဟုတ်စိတ်ကျန်းမာရေးကလည်းအရေးကြီးပါတယ်စိတ်ကျန်းမာရေးဆိုတာအာပျော်နေဖို့နဲ့စိတ်ကလည်းတစ်ချိန်လုံးရှင်းရှင်းပြီးတော့တစ်ချိန်လုံးလွတ်လုံနေတဲ့ဥမာအဖြစ်မိတ်ဆွေတွေနဲ့တွေ့မယ်ကိုအလုံးမှလည်းအလုံးကိစ္စကိုလုံးမယ်အဲ့လိုမျိုးလူတွေမှာစိတ်ရှင်းတဲ့လူတွေစိတ်ပျော်နေတဲ့လူတွေမှာဒီအုံနောက်အားနေတဲ့ယောဂါမျိုးမညံအားနေတဲ့ယောဂါမျိုးချစ်ဖို့တဲ့အခွင့်အရေးနည်းတယ်လို့ပဲစိတ်ချမ်းသာတစ်ချိန်လုံးစိတ်ပြစီပြီးတော့တစ်ချိန်လုံးပုံပင်နေတဲ့လူတွေမှာကြတော့ဒီမညံရောင်းနေဖို့အတွက်ကပို့ပြီးတော့ဆိုအခွင့်အရေးပုံများပါတယ
်ဟုတ်ကဲ့ဆရာကြီးနောက်တစ်ခုကဒီနေရာမှာဆရာခုနအနေရရှိတာတွေကိုရှော့ချနိုင်မှုတွေအစားအသောက်နဲ့ပတ်သက်ပြီးပြောရမှာကျွန်တော်တို့အစီအိုအဓိကပြောခဲ့တယ်ပေါ့ဆရာနော်စီကြောင်းဆက်ပြီးတော့ခုနကဒီသွေးကြောတွေထိခိုက်တိုက်တာတဲ့ခုနသွေးလိုစီကြော
ဟုတ်ကဲ
့နောက်တစ်ခုကဆရာကြီးတချို့တသက်မမတ်အာဟာရနဲ့ဆက်နွယ်ပတ်သက်မှုအနေရဖြစ်စေတဲ့အထက်မှာပါသေးလားဆရာ
ကျွန်တော်ဒီအစားအသောက်တွေနဲ့ထပ်ပြီးဆွေးနွေးရမယ်ဆိုရင်တော့နံပါတ်၁ချက်မကောင်းတာတော့အစီအစားစားတာမကောင်းပါဘူးစီပြန်ရင်းစားတာမျိုးဝက်စီတို့အကြအချက်စီတို့စားတာမျိုးမကောင်းပါဘူးနောက်တစ်ခုကဒီကဘောကလည်းအကစီတက်များတဲ့အစားအသောက်တွေပေါ့နော်။ထမင်းဟိုမှာသုံးနှံစားတာစားရင်လည်းတစ်ခါစားရင်လည်းထမင်းသုံးမကလောက်စားရပြီပါလေ။မှန်ညံတွေမကောင်းပါဘူး။ဒါကမလို့โอเคဒါဆိုရင်အဲ့ဒီရှောင်းလုံးမကသေးဘူး။အဲ့ဒီအစားအသောက်တွေမှာမှန်ညံတွေပါအကျိုးရှိမလဲဆိုတော့ဟင်းသင်းဟင်းရွက်တို့အသီးအနှံတို့ပဲတို့ဒီပဲမျိုးစုံကိုအဲ့လိုမျိုးစားတဲ့လူမျိုးတွေကကျွန်တော်တွေ့တာဒီအုံနောက်ရောနှလုံးရောတို့အကျိုးရှိတာပေါ့။ဒါမျိုးသူပြန်တော့ဒီ Middle Eastern diet လို့ခေါ်တာပေါ့အဲ
့အရှိလေပိုင်းအစားအစာပါဆက်နော်အရပ
်ဖြစ်လေကလူတွေကဆိုရင်ဒီသူတို့ရဲ့အစားအစာကိုကြည့်မယ်ဆိုရင်သူတို့ကမျိုးဟင်းသင်းရွက်အသီးနှံအပင်မျိုးစုံစားရတဲ့အတွက်ကြောင့်မလို့ဒီငါးကိုသူတို့စားတဲ့လူတွေအမျိုးကြတော့မှန်ညာနဲ့ကောင်းလို့နှလုံးနဲ့ကောင်းတာတွေ့ကြပါတယ်ပေါ့အဲ့အရှိလေပိုင်းလူတွေဒီအမဲသားကြက်သားစားလားစားတော့စားတယ်ဒါပေမဲ့သူတို့ကအလုံးကျုံမစားပါဘူးအကြမ်းမလို့ကျွန်တော်ပြမလို့ပြောလို့ပဲအသေးရွက်အသေးနှံပဲစားတာငါးစားတာမျိုးကကျွန်တော်ဒီမှောက်နောက်တွေအကောင်းဆုံးပါ
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
မညံရောယောဂကာကွယ်ရေးကိုကျွန်တော်ပြပြခဲ့တဲ့ကျန်းမာရေးခန္ဓာမှာနားဆင်ကြည့်ရှုခဲ့ကြရတာပါအခုတခါတော့အပတ်စဉ်ပြပြနေကြတိုင်းရင်းဒေသကသတင်းလွှာအစီအစဉ်ပါရှမ်းပြည်နယ်မြောက်ပိုင်းကနတ်ဖက်ကစစ်ကောင်စီစခန်းခြေလင်းတပ်ရင်း123ကို KIA ကချင်လွတ်မြောက်ရေးတပ်ကသိမ်းလိုက်တာ
Now Yakai Pine Mara Budirama, Sikonsi Lenet Jidan Kayabido, a third Mapi Dire Duri, this so move Shikirane, Kini Bema, Sishan, Doka, Kakari, Bawin, Dian the Dinigo, Satai Pio Tabare, Dizizing Ro, a fee Vialu, Doga Kore, Neza Dida, Dian, the Dinta, Wino da Puga, Dinsep, Petarago, Tawaji, San Nasin, Chishu, Pijawa, Okne.
မင်္ဂလာပါရှင်ကျမအာမီပါနေဆက်ဒေတာအတိုင်းသာသတင်းနောက်တွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်သတင်းလွှာမှာနားဆင်ရမှာတွေကတော့ရှမ်းမြေဒေတာနံဖက်ကမှရှိတဲ့စစ်ကောင်စီရဲ့ခလာရတင်းနစ်တုံအထိုင်းတပ်စခန်းကိုကအေဘက်ကအပိတ်သိမ်းပိုက်လိုက်တဲ့သတင်းရခိုင်ပြည်ဘူတီတော်မြို့နယ်ကရွာတရွာတွေကိုစစ်တပ်ကပစ်လိုက်တဲ့လက်နက်ကြီးကြီးကြားရောက်ပောက်ကွဲခဲ့လို့အသက်မပြည့်သေးတဲ့ည
ကျမကနန်းဟောင်မရှင်တရင်တွေကိုကိုရောဘတ်နဲ့အတူတင်ဆက်ပေးသွားမှာပါ။ရှမ်းမြောက်ဒေတာနန့်ဖက်ကရှိစစ်ကောင်စီရဲ့ခလာရ13အထိုင်တပ်စခန်းကိုကချင်လွတ်လပ်ရေးတပ်မတော် KIA ဖက်ကအပိသက်သိမ်းပိုက်နိုင်ပြီလို့ KIO သတင်းနဲ့ပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးနော်ဘူးကပြောပါရယ်။ထိုးစစ်ဆင်တိုက်ခိုက်မှု9ရက်မြောက်နေ့ဇန်နဝါရီလ24ရက်နေ့ပုဒ္ဓဟူးနေ့မှာအပိသက်သိမ်းပိုက်နိုင်ခဲ့တာလို့ဗိုလ်မှူးကြီးနော်ဘူးကပြောပါရယ်။နန့်ဖက်ကမှာဖြစ်နေတဲ့နှစ်ဖက်တိုက်ပွဲတဲ့စစ်တပ်ဖက်ကလေကြောင်းကနေပုံကျဲတက်ခိုက်မှုတွေပါလုပ်ခဲ့လို့အရက်သားနေအိမ်တွေထိမှန်ပျက်စီးခဲ့တဲ့အပြင်တိုက်ပွဲထဲအရက်သားပြည်သူ၁၀ယောက်လည်းထိမှန်သေဆုံးခဲ့ပါတယ
်စစ်တပ်ကပြစ်ခတ်လိုက်တဲ့လက်နက်ကြီးကြီးရခိုင်ပြည်ဘူးသီးတောင်မြို့နယ်မောင်နှမပလဲတောင်ရွာရဲကြားရောက်ပေါက်ကွဲခဲ့လို့အသက်မပြည့်သေးတဲ့ညီကို၃ယောက်သေဆုံးသွားပါတယ်အိမ်ကနေညနေ၅နာရီခွဲလောက်မှာဘူးသီးတောင်အခြေဆိုင်စစ်ကောင်စီတပ်စကခ15ကမောင်နှမပလဲတောင်ရွာဘက်ကိုလက်နက်ကြီးနှလုံးပြစ်ခတ်ခဲ့ရာကြောင့်ညီကို၃ယောက်နေရာမှာသေဆုံးခဲ့ပြီး၈ယောက်ထဲမှလည်းပြင်းထန်ဒဏ်ရာရရှိခဲ့တယ်လို့ဒေသခံတွေကပြောပါတယ်ပြင်းထန်ဒဏ်ရာတွေရခဲ့တဲ့သူတွေကလည်းအရေးပေါ်စီးကူတာမှုခံယူနေပါတယ်ရခိုင်မျိုးသားဖွဲ့ချုပ် ULA ရဲ့လူသားချင်းစာနာထောက်ထားရေးနဲ့ဖွံ့ဖြိုးရေးဆိုင်ရာပူပေါင်းဆောင်ရွက်ရေးယူ HDCO ရဲ့ထုတ်ပြန်ချက်အရ2023နိုဝင်ဘာ13ရက်နေ့ကနေဒီနေ့ချိန်ထိတကြော့ပြန်ဖြစ်နေတဲ့ရခိုင်ပြည်ကတိုက်ပွဲတွေနဲ့အရက်သားပြည်သူ81ယောက်သေဆုံးခဲ့တယ်လို့ဆိုပါတယ်
မွန်ပြည်နယ်ရေးမြို့နယ်စုံနတာရွာမှာဗုဒ္ဓဟူးနေ့မနက်ပိုင်းကမွန်ငင်းချမ်းရေးကာကွယ်ရေးတပ်ဖွဲ့ဝင်၃ယောက်ပစ်တပ်ခံခဲ့ရပါတယ်။မွန်ငင်းချမ်းရေးကာကွယ်ရေးတပ်ဖွဲ့ကနိုင်စိုးသူဆိုသူအပါအဝင်တပ်ဖွဲ့ဝင်၃ယောက်ဟာစုံနတာရွာကိုဈေးဝယ်ထွက်ဖို့လာချိန်ရွာပေါ်လုံးကွင်းအနီးအသင်းဆောင်ဆိုင်နေတဲ့ PDF အဖွဲ့ကပစ်တပ်ခဲ့တာလို့ဒေသခံတယောက်ကပြောပါတယ်။မွန်ငင်းချမ်းရေးကာကွယ်ရေးတပ်ဖွဲ့ကစစ်ကောင်စီတပ်နဲ့ပူးပေါင်းပြီးရေးတံဖြူစရကားလမ်းမှာဂိတ်ဖွင့်ကစစ်ဆေးမှုတွေလုပ်ခဲ့ပြီးငွေကောက်ခံနေတယ်လို့တရက်ခံတွေကပြောပါတယ်
ရှမ်းပြည်တောင်ပိုင်းစီဆိုင်မြို့နယ်မှာစစ်ကောင်စီတပ်နဲ့ပအုပ်အမျိုးသားလွတ်မြောက်ရေးအဖွဲ့ချုပ် PNLO တို့ပြစ်ခတ်တိုက်ခိုက်မှုဖြစ်ပွားနေပြီးစစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှုကြောင့်စစ်ရှောင်းတယောက်သေဆုံးသွားပါတယ်ဇန်နဝါရီလ22ရက်နေ့ညပိုင်းကဂရနီပြည်ကနေတင်းရှောင်းလာတဲ့စစ်ဘေးရှောင်တွေနေထိုင်တဲ့နောင်ထော်ရွာက PNLO ဌာနချုပ်ကိုတိုက်ပွဲမရှိဘဲစစ်ကောင်စီကလေနဲ့ဘုံကျဲခဲ့လို့နေအိမ်အလုံး20လဲပျက်စီးသွားပါတယ် NCA လက်မှတ်ထိုးထားတဲ့ PNLO နဲ့စစ်တပ်တို့ဟာဇန်နဝါရီ20ရက်ကဟူပုံးမြို့အထွဲ့မဲနယ်တောင်ဒေသမှာတိုက်ပွဲဖြစ်ပြီးနောက်တင်းမာမှုတွေကြားကနေအခုလိုတိုက်ပွဲပြင်းထန်လာတာဖြစ်ပါတယ်ဇန်နဝါရီလ23ရက်နေ့မှာနောင်ထော်ရွာနာကစစ်တပ်နဲ့ PNL ပူးပေါင်းထိုင်ထားတဲ့စခန်းနဲ့ရွာအရှိဖက်နဲ့တောင်ဖက်ရှိစစ်ကောင်စီကင်းစခန်းနေရာတို့ကိုသိမ်းပိုက်နိုင်ခဲ့တယ်လို့ PNL PNL ကထုတ်ပြန်ပါတယ်
ချင်းပြည်နယ်မှာချင်းတော်လိုင်းရဲ့အင်အားစုတွေကိုယ်တိုင်ဖွဲ့စည်းထားတဲ့ချင်းလန်အစိုးရမှဝန်ကြီးချုပ်အပါအဝင်အစိုးရအဖွဲ့ဝင်တရားသူကြီးချုပ်နဲ့တရားရေးအဖွဲ့ဝင်တွေကိုဒီတစ်ပတ်အတွင်းအပိသက်ရွေးချယ်သွားမယ်လို့ချင်းလန်ကောင်စီကသတင်းထုတ်ပြန်ထားပါတယ်။ချင်းမျိုးရတ်တပ်ဦး CNF ဌာနချုပ်ချင်းလုံမျိုးမှာဇန်နဝါရီလ22ရက်နေ့နဲ့23ရက်နေ့ကရွေးချယ်တင်မြှောက်ရေးကော်မတီရဲ့ဒုတိယအကြိမ်အစည်းအဝေးကိုကျင်းပခဲ့ပြီးချင်းလန်အစိုးရစတင် ပတ်နိုင်ဖို့အစိုးရဖွဲ့ဝင်တွေကိုမကြာခင်ရွေးချယ်သွားတော့မယ်လို့ထုတ်ပြန်ပါတယ်အခုသတင်းပတ်အတွင်းညှိနှိုင်းရွေးချယ်တာကိုအပိသက်ဆောင်ရွက်သွားမှာဖြစ်ပါတယ်ချင်းပြည်ကောင်စီကို2023ခုနှစ်ဒီဇင်ဘာလ6ရက်နေ့မှာ CNF ဦးဆောင်တဲ့ချင်းတော်လိုင်းရဲ့အင်အားစုတွေကဖွဲ့စည်းခဲ့ကြတာဖြစ်ပါတယ်
အိန္ဒိယနိုင်ငံမီဇိုရမ်ပြည်နယ်ကိုစစ်ရှုံးပြီးထွက်ပြေးသွားကြတဲ့စစ်ကောင်စီတပ်သားတွေကိုပြန်ခေါ်တဲ့စစ်ကောင်စီရဲ့လေရင်လမ်းပွေလေးစိတ်မှာပြေးလမ်းချော်ကမတော်တဆဖြစ်ပွားပြီးအ ਨੇ ဆုံးလေရင်အမှုထမ်း၈ရောက်ထိခိုက်ဒဏ်ရာရသွားပါတယ်မီဇိုရမ်ပြည်နယ်အိုက်ဇောမြို့အနီးလမ်းပွေလေးစိတ်မှာဇန်နဝါရီလ23ရက်နေ့မနေ့ပိုင်း10နိုင်ခွဲလောက်ကစစ်ကောင်စီရဲ့တဲယူပူဆောင်ရေးလေရင်ဆင်းသက်လာပြီးနောက်လေရင်ပြေးလမ်းပေါ်အရှိန်မထိန်နိုင်ပဲမတော်တဆဖြစ်ပွားခဲ့တာပါအဲ့ဒီဖြစ်စဉ်ကြောင့်လေရင်ပေါ်လိုက်ပါလာသူလေရင်မှုအပါဝင်မှုထမ်း14ရောက်အနက်6ရောက်ထိခိုက်ဒဏ်ရာရရှိခဲ့ပြီးလေစိတ်အနီးကဈေးရုံမှာပူဆောင်ခဲ့ကြတယ်လို့သိရပါတယ်ချင်းပြည်နယ်ပလဲဝါမြို့နယ်အတွင်းရခိုင်တပ်တော်နဲ့ဖြစ်ပွားတဲ့တိုက်ပွဲအတွင်းစစ်ရှုံးတာကြောင့်အရာရှိ36ရောက်အပါဝင်စစ်ကောင်စီတပ်သား296ရောက်လို့ဟာဇန်နဝါရီလ18ရက်နေ့ကမီဇိုရမ်ပြည်နယ်ထဲထွက်ပြေးသွားခဲ့ကြတာဖြစ်ပါတယ်
အခုဆက်ပြီးသတင်းလွှာတွေကိုတင်ဆက်ပေးသွားမှာပါ Greeny စစ်ပေးရှောင်တွေကဆက်ရှောင်ရတာရက်ကြလာတာနဲ့အများအခြေခံစားနပ်ရိက္ခာစီဝါနဲ့တောက်သုံးရည်အပြင်နေစရာအတွက်ပါအမိုးကအခင်တဲတွေလိုအပ်နေကြပါတယ်ဒီကြောင့်တော့ကျွန်မအမီကနေတင်ဆက်ထားပါတယ် Greeny နဲ့ကရင်အဆက်ရာဒူရွာနဲ့အနီးဝန်းကျင်ကစစ်ပေးရှောင်ပြည်သူတွေအတွက်နေရာထိုင်ခင်းအခက်အခဲဖြစ်နေပြီးဆက်ရှောင်လာတာတနစ်ကျော်လာတာနဲ့အများအမိုးကတွေပါပြန်ပြီးတော့လဲဖို့လိုအပ်နေတယ်လို့ကရောလူငယ်အစည်းအရုံးကတာဝန်ရှိသူတယောက်ကပြောပါတယ်
အမှအများကြီးပဲခံနေအခုလောဆဲသူတို့မူကတွေလည်းစောင့်နေသူတို့တွေလည်းအမှတဲစောင့်ပြီးနေရမယ်နေထားမျိုးပေါ့မူကတွေလည်းကွာရှာရတာရှိတော့အဲ့လိုမျိုးဖြစ်နေလို့လည်းသူတို့လည်းကိုယ်တွေဝဲမြော်နေတယ်လို့ဖြစ်နေတော့ချားနေတယ်ဘယ်သူမှလာဘူးပေါ့နော်အဖက်ပိုင်းဆိုပူဆူတော့လည်းနော်ဘယ်သူမှမဝင်နိုင်တဲ့ဟာမျိုးတွေဖြစ်ကုန်တော့ဟုတ်ခက်ခဲတယ်လို့တော့ပြောလို့ရတယ်
ကရင်နီနဲ့ကရင်နယ်ဇက်ကရာတို့ရွာမှာ2023ခုနှစ်ဇန်နဝါရီလကဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်ကရင်နီပြည်ဖရူဆိုမြို့နယ်ဘက်ကပြည်သူတွေပါစစ်ဘေးရှောင်နေကြပြီးအခုချိန်ထိနေရက်ကိုမပြောင်းနိုင်သေးပါဘူးရာတို့ရွာမှာဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်အဲ့ဒီရွာကပြည်သူတွေအပါအဝင်အနီးအနားမှာရှိတဲ့တခြားရွာတွေကအိမ်ထောင်မိသားစု80နီးပါးဟာလည်းတောတောင်ထဲမှာစစ်ရှောင်နေရပြီးလက်ရှိမှာတော့မိုးတွင်းအမီအမိုးအကာတွေလဲဖို့လိုအပ်နေတယ်လို့ကရောလူငယ်အစည်းအရုံးတာဝန်ရှိသူကပြောပါတယ်။ဒါအပြင်ဖရူဆိုမြို့နယ်နန်းဖက်ကျေးရွာအုပ်စုထဲမှာရှိတဲ့ရွာပေါင်း10ရွာလောက်ကပြည်သူတွေလည်းတိုက်ပွဲဖြစ်ပွားတာမျိုးမရှိပဲဘောလခဲမြို့မှာရှိတဲ့စစ်တပ်ကလက်နက်ကြီးတွေနဲ့ပစ်ခတ်တာ၊လေကြောင်းကနေဘုံကျဲတိုက်ခိုက်တာတွေကြောင့်လုံခြုံနိုင်မယ်လို့ယူဆရတဲ့တောတောင်တွေထဲပြောင်းရွှေ့နေနေကြပါတယ်။သူတို့တွေလည်းစေဝါတွေအရေးတကြီးလိုအပ်နေတယ်လို့အကူအညီပေးနေသူတယောက်ကပြောပါတယ်။
တို့ပါစေဝါရိတ်ခါတွေတအားလိုအပ်တာတော့ရှိတယ်ဆံမတွေရှိပေမဲ့စေကားဟိုလည်းဟိုဖက်လည်းမရောက်ဒီဖက်လည်းမရောက်တော့လေစေနဲ့ပိုင်းနဲ့ပတ်သက်ပြီးတော့အရင်လိုတယ်ပတ်ပြန်ဆိုကြေးလေးတွေကန့်ထဲမှာတွေကပြက်ဝဲ shop ပူကပူတော့เนาะအဲ့လိုမျိုးဒီကစေရလုံးဝပြတ်တော့နေတယ်ဆိုတော့
ဒါအပြင်စစ်ပေးရှောင်အများဆုံးရှိနေတဲ့ဒီမော့ဆိုမြို့နယ်အနောက်ဘက်ချမ်းဒေသမှာတော့တောက်သုံးရီရှားပါမှုပြဿနာကအတော်လေးကိုဆိုးရွားတယ်လို့စစ်ရှောင်တွေနဲ့သူတို့ကိုကူညီပေးနေသူတွေကပြောကြပါတယ်။ကရင်လူမှုအသင်းအဖွဲ့များကရဲ့ KCSN ရဲ့စီရင်တွေအရဒီမော့ဆိုအနောက်ဘက်ချမ်းမှာစစ်ပေးရှောင်ပြည်သူအများဆုံးဖြစ်ပြီးလူဦးရေ8000ကျော်ရှိနေပါတယ်။တပြည်နယ်လုံးအတိုင်းအတာနဲ့တော့စစ်ပေးရှောင်လူဦးရေ28000ကျော်ရှိနေပြီလို့ KCSN ရဲ့စီရင်တွေကဖော်ပြပါတယ်။စစ်ကောင်စီနဲ့ပူးပေါင်းနေတဲ့မူညီညွတ်ရေးပါတီ MUP ဟာပါတီဆက်လက်တည်ထောင်ခွင့်အတွက်ပြီးခဲ့တဲ့နှစ်မတ်လကလေးကရှောက်ထားခဲ့ပေမဲ့ဒီနှစ်အချိန်ထိပါတီမှတ်ပုံတင်မကြသေးပါဘူးတခြားတိုင်းသားပါတီတွေရောမှတ်ပုံတင်ကြပြီလားဒီအကြောင်းကိုတော့ယမင်းကပြောပြထားပါတယ
်စစ်ကောင်စီလက်အောက်ခံပြည်ထောင်စုရွေးကောက်ပွဲကမရှင် UEC ကိုပါတီမှတ်ပုံတင်ဘာကြောင့်မကြလာသေးတာနဲ့ပတ်သက်ပြီးလှမ်းမိတဲ့အခါမှာတော့စီစစ်နေစဲဆိုတာပဲပြောဆိုခဲ့တယ်လို့MUP ပြောဆိုခွင့်ရှိသူနိုင်ဆောင်တင်ကပြောပါတယ်
။ဒီနေ့ကတည်းကတကားမကုန်သေးဘူး။ဘာမှလည်းမပြောဘူးကြာကျွန်တော်တို့လှမ်းကုန်ပြီးတော့မေးတော့မျိုးပေါ့ဗျာ။ကျွန်တော်ကလှမ်းမိတာလည်းပဲပါကြောက်မယ်ဆိုတာကျွန်တော်တို့သိချင်တယ်။ဒါမှကျွန်တော်တို့ပြင်ဆင်လို့ရမယ်ဆိုဘာမှမပြန်မပြောဘူး။ပြင်ဆင်စစ်ကြည့်လည်းဘာမှလည်းပြန်မပြောဘူး။ခေါ်လည်းခေါ်မတွေ့ဘူး။သူမေးတာလည်းမရှိဘူးကြီးစီရ။အစားနဲ့လှမ်းမိပြီးကျွန်တော်တို့ပြောင်းစီစစ်တယ်။တခြားပါတိုင်းတိုင်းကြားတယ်လေ။ဒီတိုင်းနဲ့ကုလားပြမြေကြီးများလုံးပြရတယ်လေ KPP ရောနော်ပလောင်းစိုးရောဒီမိုကရက်တီရောအားလုံးပြရတယ်ပဲတကယ်တော့မနဲ့မပြဘူးတခိုင်မပြဘူးကချင်မပြဘူးဘာလဲတော့မသိဘူးတော့လှမ်းမေးရင်လည်းစစ်စစ်နေသေးပဲလို့ပြောနေတာပဲ
မွန်ညင်ညွတ်ရေးပါတီ NUB ကို UEC ကနှစ်ကြိမ်လာရောက်ဆစ်ဆီးခဲ့ပြီးဖြစ်တယ်လို့လည်းဆိုပါတယ်။ NUB ပါတီလိုပဲရခိုင်မျိုးသားပါတီ ANP ပါတီလည်းမပုံသေးမကြသေးဘူးလို့ပါတီဥက္ကဋ္ဌဦးတာထွန်းလှကပြောပါတယ်။
ကျွန်တော်တို့ကဘူးဘာကြောင့်ကျင့်တာဆိုတာဘာမှဟိုအတိအပြစ်တာလည်းမရှိသေးဘူးအကြောင်းကြားတာလည်းမရှိသေးဘူးဒီကဘာမှကျွန်တော်တို့ကဘာကြောင့်ဆမ်းဘူးဆိုတာကိုအတိအပြစ်တာမရှိဘူးကျွန်တော်တို့ဒီနေ့ရှိနေ
အခုချိန်ထိပါတီမှတ်ပုံတွေမကြသေးတာကိုအတိပေးကြောင်းကြားလာတာမျိုးမရှိသေးဘူးလို့ဦးတာထွန်းလှကပြောပါတယ်ပါတီတီထောင်ခွင့်မှတ်ပုံတွေမကြသေးတဲ့မွန်ညင်ညွတ်ရေးပါတီရခိုင်မျိုးသားပါတီနဲ့ကချင်ပြည်နယ်ပြည်ထုပါတီ KSPB တို့ဟာသက်ဆိုင်ရာပြည်내တည်တည်မှာအင်အားကြီးမားတဲ့တိုင်းရင်းသားပါတီတွေဖြစ်ကြပါတယ်။အင်အားကြီးမားတဲ့ပြည်내ခြေဆိုင်ပါတီတွေကိုအင်အားချိနဲ့သွားအောင်တင်းကျပ်ထားပြီးစစ်ကောင်စီရဲ့ပြည်ထောင်စုကြက်ခန့်ရေးနဲ့ဖို့ဖြိုးရေးပါတီ USDP အနိုင်ရရေးကိုပဲဥတီဆောင်ရွက်နေတာလို့ဝါရဲ့မွန်နိုင်ငံရေးသမားဒေါက်တာပညာအောင်မိုးကမွန်မာသာနဲ့တုံ့တက်ပြောဆိုလိုက်ပါတယ
်။ဟောင်းပေါင်းကမ
အင်အားကြီးမားတဲ့တိုင်းသားပါတီတွေကိုပိုပြီးတင်းကျပ်ထားတယ်လို့ကျွန်တော်မြင်မိတယ်။လွယ်လွယ်နဲ့မဲ့ပုတ်တင်ခွင့်ပြုပေးမဲ့ပုံမပေါ်ဘူး။ဒါမဲ့ရွေးကောက်ပွဲမှာသူတို့ပြည်ခံမျိုးပါတီအနိုင်ရဖို့ကိုပဲလုပ်နေတာတွေ့ရတယ်။ဒါပေမဲ့အင်အားသိမ့်မရှိတဲ့နိုင်ငံရေးပါတီတွေကိုကြတော့မဲ့ပုတ်တင်မြန်ချပေးခဲ့တာတွေ့ရတယ်
။ပြည်ထောင်စုရွေးကောက်ပွဲကမရှင်ကပါတီတီထောင်ခွင့်မှတ်ပုံတင်ချပေးထားတဲ့နိုင်ငံရေးပါတီပေါင်း58ပါတီဟာပြီးခဲ့တဲ့2020ရွေးကောက်ပွဲမှာလူထုထောက်ခံမှုလုံးဝမရခဲ့ပဲမဲအပြတ်သက်ရှုံးနိမ့်ခဲ့ကြတဲ့နိုင်ငံရေးပါတီအများစုဖြစ်တယ်လို့လည်းလေလာစောင့်ကြည့်နေသူတွေကပြောဆိုကြပါတယ်
။အခုဆက်ပြီးသတင်းအချင်းချုပ်ကိုနားဆင်ကြရမှာပါ။ရှမ်းမြောက်ဒေသနတ်ဖက်ကရှေစစ်ကောင်စီရဲ့ခလာရ1-3အထိုင်တပ်စခန်းကို KIA ဖက်ကအပြစ်သက်သိမ်းပိုင်နိုင်လိုက်ပြီဖြစ်ပါတယ်။ရခိုင်ပြည်ပူရီတောင်မြို့နယ်ကရွာတရွာထဲစစ်တပ်ကပြစ်လိုက်တဲ့လက်နက်ကြီးကြီးကြားရောက်ပောက်ကွဲခဲ့လို့အသက်မပြည့်သေးတဲ့ညီအကို3ယောက်သေဆုံးသွားပါတယ
်။သရရှင်တွေအခုနားဆင်နေခဲ့ကြတာကတော့နေဆက်ဒီတာကတိုင်းသားသတင်းတော့တွေကနေအပစင်တင်ဆက်ပေးနေတဲ့တိုင်းရင်သတင်းတော့ပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆောင်ကြရအောင်ပါရှင်ကျွန်မအာမီပါ
။ရှမ်းမြောက်နတ်ဖက်ကာကစစ်ကောင်စီစခန်း KIA ကချင်တပ်အပီးသိမ်းတာနောက်ရခိုင်ဘက်လက်လက်ကြီးကြောင့်အသက်မပြည့်သေးတဲ့ညီကိုတေဆုံးရတာနဲ့ KNY စစ်ဆောင်အခက်ခဲအပါအဝင်တိုင်းရင်းသတင်းလွှာတွေကိုနားဆင်ကြည့်ရှုခဲ့ရတာပါ။အခုလိုသတင်းလွှာတွေအပတ်စဉ်ကဏ္ဍတွေအပီးမှာတော့ VO ရဲ့ချက်တာရင်းညအစီအစဉ်နဲ့ဆက်မသက်ခင်သတင်းချင်းချုပ်မခင်ပြူထွေးပြောပြပေးပါအောင်ခင်ဗျာ။
ဟမစ်ရီကအစ္စရေးကိုပြီးခဲ့တဲ့အောက်တိုဘာ9ရက်နေ့တုန်းကဝင်ရောက်တိုက်ခိုက်ခဲ့တဲ့ဖြစ်ရပ်အတွက်ကာတာနိုင်ငံမှာတာဝန်ရှိတယ်လို့အစ္စရေးဗန်နာရေးဝင်ကြီးဘက်ဇလစ်စမော့ထရစ်ကဒီကနေ့ဆွဆွဲပြောကြားလိုက်ပါတယ်။ကာတာဟာဟမစ်ထုဖမ်းထားတဲ့တစားကန်တွေပြန်လွှတ်ရေးမှာအကြီးကအချားဝင်ဆောင်ရွက်ပေးနေတဲ့နိုင်ငံလေးဖြစ်ပါတယ်။တစားကန်တွေအရေးပြည့်လည်မှုဆောင်ရွက်တဲ့နေရာမှာကာတာနိုင်ငံရဲ့ချားဝင်ဆောင်ရွက်ပေးမှုကပြဿနာရှိတယ်လို့တစားကန်တွေရဲ့မိသားစုတွေနဲ့တွေ့ဆုံချိန်မှာအစ္စရေးဝင်ကြီးချုပ်ဘန်ဂျမင်နတာယာဟုကပြောကြားနေတဲ့အသံဖိုင်ထွက်လာပြီးတဲ့နောက်မှာပဲဝင်ကြီးစမော့ထရစ်ကလည်းအခုလိုပြောကြားလိုက်တာဖြစ်ပါတယ်ရှင်။ရုရှားနဲ့ယူကရိန်းနှစ်နိုင်ငံနယ်စပ်အနီးမှာရုရှားထောက်ပို့စစ်လေရင်ပြတ်ကျခဲ့တဲ့ကိစ္စနဲ့ပတ်သက်လို့တော့ကုလသမဂ္ဂလုံခြုံရေးကောင်စီမှာဒီကနေ့ရေးပေါ်အစည်းအဝေးတစ်ရက်ကျင်းပဖို့ရှိနေချိန်မှာပဲရုရှားတောင်ပိုင်းကရေနံကျက်စက်ရုံတစ်ခုကိုယူကရိန်းတပ်ဖွဲ့တွေကအဝေးထိန်ဒရုန်းအနေနဲ့ညလုံးပေါက်တိုက်ခိုက်ခဲ့ပါတယ်။ရုရှားစစ်တပ်ကလောင်စာထောက်ပံ့ပေးနေတဲ့ရေနံစက်ရုံတွေကိုဆက်ပြီးတော့တိုက်ခိုက်သွားမယ်လို့လည်းယူကရိန်းကပြောပါတယ်။ဘယ်ဂိုရော့ဒေသမှာပုတ်ထူးနေကရုရှားထောက်ပို့စစ်လေရင်ပြတ်ကျတာဟာယူကရိန်းရဲ့လက်ချက်ဖြစ်တယ်လို့ရုရှားကဆွဆွဲထားပြီးတော့ဒီကိစ္စကိုနိုင်ငံတကာကစုံစမ်းစစ်ဆေးပေးဖို့ကတော့ရုရှားရောယူကရိန်းရောနှစ်ဖက်စလုံးကတောင်းဆိုထားပါတယ်။မြန်မာအပါအဝင်ကမ္ဘာတဝန်းမှာလူခွင့်ရေးကိုကာကွယ်သူတွေနဲ့သတင်းတောက်တွေဖမ်းဆီးထောင်ချခံနေကြရပြီးပြီးခဲ့တဲ့အနှစ်20အတွင်းဒီမိုကရေစီစနစ်ပိုးပြီးတော့ဆုတ်ယုတ်ကျဆင်းလာတယ်လို့ Freedom House လူခွင့်ရေးအဖွဲ့ကြီးကဒီကနေ့အစင်ကစားထုတ်ပြန်ပါတယ်။ဒီနှစ်အစင်ကစားအထဲမှာနီကာရာကွာ၊တန်ဇေးနီးယား၊ထိုင်း၊တူနီးရှား၊တူရကီနဲ့ဗင်နီဇွဲလားဒီနိုင်ငံပေါင်း6နိုင်ငံရဲ့ပြီးခဲ့တဲ့အနှစ်20အတွင်းဒီမိုကရေစီစနစ်ဆုတ်ယုတ်မှုတွေကိုအဓိကရေးသားဖော်ပြထားပါတယ်။မြန်မာအပါအဝင်ကမ္ဘာတဝန်းမှာဒီမိုကရေစီစနစ်ကိုဆန့်ကျင်တဲ့အာဏာရှင်ခေါင်းဆောင်တွေပေါ်လာခဲ့ပြီးတော့ဝေဖန်သူတွေနဲ့တိုက်ခိုက်သူတွေရဲ့အသံတွေတိတ်သွားအောင်ဖိနှိပ်မှုနီလန်းပေါင်းစုံကိုတုံးလာနေတယ်လို့အစင်ကစားပူတွဲရေးသားသူအေမီစလစ်ပိုဝစ်ကဖီဝေကိုပြောပါရရှင်
။ကျေးဇူးပါမကင်ဖြူထွေးအခုလိုသတင်းအချင်းချုပ်ပြီးမှတော့ဖီဝေရဲ့ဒီညချက်တာရင်းညအစီအစဉ်တွေဒီမှာပဲပြီးဆုံးသွားပါပြီ။
ဒီညအစီအစဉ်ထုတ်လွှင့်မှုကအလိမ်ပါပါစပိုင်းဆိုင်ရာရုပ်သံအင်ဂျင်နီယာတွေကတော့ကီလာဝီလျံဆန်ရောဘတ်ဘတ်ဆိုဖြစ်ပါတယ်ဒီညအစီအစဉ်မှုကတော့ကျွန်တော်ဝင်းမမဗီအိုကိုအခုလိုနားဆင်ကြည့်ရှုအားပေးခဲ့ကြလို့အားလုံးကိုအထူးပဲကျေးဇူးတင်ပါတယ်သောရရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးဘေးပရာဝေးကွာလို့လူရဆန္ဒပြေဝရှင်လန်းချမ်းမြေကြပါစေကောင်းကောင်းလေးအိပ်စက်အနားယူနိုင်တဲ့ညဖြစ်ကြပါစေခင်ဗျာ